Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးကြပါစေခင်ဗျာ။ VOA American တန်ရဲ့2022ခုနှစ်မတ်လ18ရက်တောက်ကြညအစီအစဉ်လေးဗိုလ်ဓူးညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်လေးကို kilowatt 1953 ည 7:00 9:00 3:00 တို့ပြင်နိုင်လည်မီတာ190 kilowatt 1953ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။အစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါမြန်မာနိုင်ငံမှာဆက်အနာတင်းထားတာဒီကနေ့ဆိုရင်45ရက်မြောက်လာပြီဖြစ်ပြီးအဲဒီအနာတေးမှုကိုဆန့်ကျင်ကောက်ွက်ဆန္ဒပြဖို့တွေနိုင်ငံတော်မှာနေစဉ်ရဆက်ဖြစ်နေသလိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲတာလည်းတနေ့တစ်နေ့ပိုပြီးကြမ်းတမ်းလာပါတယ
်ကောက်ဆုတ်ကောက်ဆုတ်ကောက်ဆုတ်ပြင်းထန်ပြီ
အခုဆိုရင်ဒီလိုပြစ်ခတ်တန်တွေဟာစစ်ပွဲတွေနဲ့ဝေးကွာလွန်လာတဲ့ရန်ကုန်မြို့ကန်တွေနဲ့တခြားမြို့တွေကလူမှုအတွက်နေစဉ်ကြားနေရတဲ့အတန်တွေဖြစ်နေပါပြီရန်ကုန်မြို့နေရာအများပြားမှာလည်းမျက်ရည်ပုံးတွေကနေထွက်လာတဲ့မိโกတွေလမ်းပေါ်ကဓားစီတွေကိုစစ်တပ်နဲ့ရဲကမီးရှို့ဖျက်ဆီးလို့ထွက်လာတဲ့မိโกလုံးကြီးတွေဖုံးနေတာကိုတွေ့ရပြီးရန်ကုန်ဟာစစ်မြေပြင်တစ်ခုလိုဖြစ်နေပြီလို့မြို့ကန်တွေကအပြေအယူကိုပြောပါတယ်ရန်ကုန်နဲ့နိုင်ငံတော်ကဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွဲဖမ်းဆီးတာနဲ့တေဆုံးတန်ရရတဲ့အခြေအနေတွေအဖမ်းခံထားတဲ့တာဖြစ်သူကိုတူခင်ရောက်ဖို့စူးစမ်းနေသူမိခင်တူရဲ့ရင်ဖွင့်တန်းတနတ်မှန်တေဆုံးသွားသူတူရဲ့ဆွေမျိုးသားချင်းတူပြောပြထားတာတွေအပါအဝင်နိုင်ငံတကာဘက်ကဘယ်သူတွေဘာပြောတယ်ဆိုတာကိုလည်းဒီကနေ့ညအစီအစဉ်မှာသိကြရပါမယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ကိုဝင်းမင်းတို့ကပြောပြပါမယ
်။ဆရာနာသိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုနိုင်ငံနဲ့အဝံပြစ်ခတ်နှိမ်နင်းနေတဲ့ကြားကပဲဒီကနေ့မတ်လ18ရက်နေ့မှာရန်ကုန်မန္တလေးမုံရမြင်းကျန်အကူစတဲ့မြို့ကြီးတွေပါဝင်မြို့တော်များများမှာဆန္ဒပြကန့်ကွက်မှုတွေဆက်ရှိနေပါတယ်။ဆန္ဒပြမှုတွေကိုပြစ်ခတ်နှိမ်နင်းတာကြောင့်တနင်္ဂနွေလုံးမှာဆန္ဒပြသူ6ဦးထက်မင်းတနက်ကြီးစံထိမှန်တွေ့ဆုံခဲ့တယ်လို့ထိခိုက်ဒဏ်ရာရသူတွေဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်။ကလေးမျိုးမှာ3ဦးသေဆုံးပြီးတော့ရန်ကုန်ဆိုင်မြို့နယ်မှာ2ဦးမင်းနဲ့ပိုင်းတော့ကတော့မင်္ဂလာတောင်ညွမြို့နယ်မှာ2ဦးသေဆုံးခဲ့ကြတာပါစစ်တပ်ရဲ့ရဲကလှိုင်းတရာမျိုးနယ်အပါအဝင်ရန်ကုန်နေရာအတော်များများမှာနေမြေရှင်းလင်းရေးတွေဆောင်နေပါတယ်မြောက်ကလာပမီတာဝီရက်ွက်အတွင်းကလူညုံရေးအတားအဆီးတွေကိုဖယ်ရှားဖို့နဲ့မဖယ်ရှားပြီလို့ရှိရင်အိမ်တိုင်းကိုတလန့်နဲ့ပစ်ပြီးတော့ရက်ွက်တစ်ခုလုံးကိုမြေလံပစ်မယ်ဆိုပြီးတော့စစ်တပ်ကကြေညာခဲ့တာကို VOA ကရုပ်သံဖန်လက်ခံရရှိခဲ့တာယူရီကလက်ခံရရှိလိုပဲလူမှုကွန်ရက်ဒီမှာတွေ့ရတဲ့အခြားရုပ်သံဖိုင်တွေမှာလည်းစစ်တပ်နဲ့ရဲကတာမွေပါဝင်ရန်ကုန်ရက်ွက်တွေအတွင်းလူနေအိမ်တွေကိုဝင်ရောက်ရှာဖွေတာလမ်းပေါ်ကခီးသွွာလာသူတွေကိုရက်တန့်စစ်ဆေးပြီးတော့ရိုက်နှက်တာတွေတွေ့ရပါတယ်။စစ်တပ်ကအာဏာသိမ်းယူပြီးခရက်ကဆန္ဒပြမှုတွေကိုအကြမ်းဖက်ပစ်ခတ်နှိမ်နင်းရမှာအရက်သားပြည်သူ200ကျော်သေဆုံးခဲ့တယ်လို့ APP နိုင်ငံရေးကျင်းသားများကအကူအညီဆောက်ရှောက်ရေးအသင်းကဒီကနေ့မှထုတ်ပြန်ပါတယ်။ဖက်စီခံနေရစဉ်စစ်စီးပင်းများနေတော့တည်ဆုံးသူ3ဦးထက်မနည်းရှိတယ်လို့လည်းသိရပါဗျ။လက်ရှိအဖြစ်ဖက်စီခံထားတဲ့ရေအတွက်ကတော့ဖေဖော်ဝါရီလ1ရက်နေ့ကလေးကဆိုလို့ရှိရင် 2000 ကျော်သွားပြီလို့ AABB ကထုတ်ပြန်ပါတယ်။မြန်မာနိုင်ငံတွင်တိုင်းသားလက်နက်ကိုင်အဖွဲ့စည်းအလုံးကိုအကြမ်းဖက်အဖွဲ့နဲ့မတရားအသင်းအဖွဲ့တွေကနေပြီးပယ်ဖျက်တဲ့အကြောင်း CRPH ပြည်တော်စုလွှတ်တော်ကုစားပြုကော်မတီကဒီနေ့မတ်လ18ရက်နေ့ရက်စွဲနဲ့ကြေညာပါတယ်။ဒါကြောင့်လည်းတိုင်းသာလက်နက်ကင်အဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်လို့ဆိုပြီးတော့ပုံမှန်စက်ခွန်တက်တက်ပြီးတော့ဖမ်းဆီးအရေးယူမှုတွေအားလုံးဟာတရားမဝင်ဘူးလို့လည်း CRPH ကထုတ်ပြန်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းယူခဲ့တဲ့စစ်ဖက်အုပ်ချုပ်ရေးကောင်စီကတော့အကြမ်းဖက်အဖွဲ့စည်းဖြစ်တဲ့မတ်လ1ရက်နေ့က CRPH ကကြေညာခဲ့ပြီးတော့စစ်အုပ်ချုပ်ရေးကောင်စီရဲ့အမိန့်အာဏာတွေဟာလည်းတရားဝင်မှုမရှိဘူးဆိုပြီးတော့ထုတ်ပြန်ထားပါတယ်။မြန်မာစစ်ဖက်အုပ်ချုပ်ရေးကောင်စီဘက်ကတော့ CRPH ကိုတရားမဝင်အဖွဲ့အစည်းဖြစ်ကြေညာထားပြီးတော့ CRPH နဲ့ဆက်ဆက်သူပတ်သက်သူတွေကိုလည်းအရေးယူမယ်လို့ကြေညာထားပါတယ်။ဒါ့အပြင် CRPH ကခန့်အပ်တဲ့ကုလကုစလေဒေါက်တာဆဆာကလည်းနိုင်ငံတော်ပုံကမှုနဲ့ဆွေးချက်တင်ထားပါတယ်။စစ်အုပ်ချုပ်ရေးကောင်စီအနေနဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကတော့အကြမ်းဖက်အဖွဲ့အစည်းဖြစ်ကနေပြီးတော့ပယ်ဖျက်တဲ့အကြောင်းပြီးခဲ့တဲ့ဘက်ကထုတ်ပြန်ထားပါတယ်။ CRPH ဟာဖေဖော်ဝါရီလ9ရက်နေ့ကပြည်တော်စုလွှတ်တော်ကုစလေ300ကျော်တယောက်တဲ့ရေးပေါ်စည်းဝေးကနေပြီးတော့လွှတ်တော်ကိုကုစားပြုဖို့ဖွဲ့စည်းတောင်းပေးခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ကုစလေအဖွဲ့တစ်ဖွဲ့ဟာရ ेंजर ဒုက္ခသည်တပေါင်းကျော်ရှေ့ပြောင်းထားတဲ့ဘင်္ဂလားပင်လယ်အော်ကဘဆန်ချာကျွန်းကိုဒီကနေ့ဗူဒုံးလေးကဆလို့300ကျော်ခီးလာရောက်ဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရ ेंजर ဒုက္ခသည်တွေကိုဝေးလံခေါင်ဖျားပြီးတော့အနေရကြီးတဲ့ဒီကျွန်းကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေတဲ့ကြားကပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကဆပြီးတော့ပြောင်းရွှေ့နေရမှာအခုဆိုရင်အဲ့ဒီမှာဒုက္ခသည်တပေါင်း3000ကျော်သွားပြီဖြစ်ပါတယ်။ မြန်မာနယ်စပ်ကစခန်းတွေမှာကြာတတဲ့နေနေကြရတဲ့ဒုက္ခသည်တတန်းကျော်တွေကဒုက္ခသည်တသိန်းကိုဗဆန်ချားကျွန်းကိုတဖြည်းဖြည်းပြောင်းရွှေ့သွားဖို့ဘင်္ဂလားဒေ့ရှ်ကလူလာနေရတယ်။အဲ့ကျွန်းဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကမှပင်လယ်တွေကနေပေါ်ထွန်းလာတာဖြစ်တာမို့ရေကြီးရေရှမ်းနိုင်တဲ့အနေရရှိတယ်ဆိုပြီးယူဆထားကြတာပါ။အခုဒီ၃ကြာခီးစင်မှာကုလသမဂ္ဂအဖွဲ့အစည်းတွေကကျွမ်းကျင်သူတွေပါဝင်ပြီးတော့ဘင်္ဂလားဒေ့ရှ်ရောက်ရင်ဂျာဒုက္ခသည်တွေကိုအကူအညီပေးဆောင်ရွက်မှာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂယုံကရိုက်တာသတင်းဌာနကိုအီးမေးလ်ကတဆင့်အကြောင်းပြန်ဖြေထားပါတယ်။ဗဆန်ချားကျွန်းပေါ်ကအခြေအနေနဲ့ဒုက္ခသည်တွေအတွက်အရေးမှာပြင်ဆင်ဆောက်လုပ်ထားတာတွေကိုကြည့်ရှုမယ်။နောက်ရွှေပြောင်းခါတဲ့ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုစမ်းစစ်သွားမှာဖြစ်တယ်လို့ပဲ။အာဏာပိုင်တွေနဲ့ဗဆန်ချားကျွန်းပေါ်မှာတာဝန်ယူနေသူတွေကိုလည်းဆွေးနွေးသွားမယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂယုံကရိုက်တာကိုအကြောင်းပြန်ပြောထားပါတယ်။ဒီကျွန်းပြောင်းရွှေ့မှုမှာကုလသမဂ္ဂရဲ့ပါဝင်ပတ်သက်မှုမရှိခဲ့ဘူးလို့အစောပိုင်းကတည်းကကုလသမဂ္ဂကပြောထားပါတယ်။ဒီရွှေ့ပြောင်းမှုမှာဒုက္ခသည်တွေရဲ့ဆန္ဒသဘောထားအတိုင်းလုပ်ခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပေမဲ့ပထမဆုံးရွှေ့ပြောင်းခံရတဲ့အထက်ကတချို့ကတော့သူတို့ကိုအတင်းကျပ်ရွှေ့ပြောင်းခဲ့တယ်ဆိုပြီးတော့ရိုက်တာသတင်းဌာနကိုပြောခဲ့ပါတယ်။ရင်ဂျာ၃နှုတ်ကိုလက်မခံထားတဲ့မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်ရောက်ရင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံသွားမယ်လို့ပြောနေပေမဲ့ဒုက္ခသည်တွေနေရာပြန်ရေးအစီအစဉ်အခုချိန်ထိတော့နှောင့်နှေးနေစေဖြစ်ပါတယ်ခင်ဗျာ။
အန္တရာယ်ပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိမိုင်းထိုမီတာ19ကီလိုဟတ်တင်5653ညမိုင်းထိုမီတာ25ကီလိုဟတ်7803ညမိုင်းထိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာမိုင်းလက်မီတာ190ကီလိုဟတ်တင်5905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗိုလ်ထူးနဲ့ညပိုင်း VOA American တန်ရဲ့ထိတ်တဲရသတင်းတွေကိုဆက်ပြောပြနေပါတယ်American အခြေစိုက် Moderna ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးတစ်ခုအသက်18နှစ်အောက်ကလေးတွေမှာပါထိုးပေးသင့်မသင့်ဆုံးဖြတ်နိုင်ဖို့ကလေးငယ်တွေနဲ့စတင်ဆက်သက်မှုတွေလုပ်နေပါပြီ။နှစ်ကြိမ်ထိုးရတဲ့ဒီကာကွယ်ဆေးဆက်သက်မှုမှာ American နဲ့ Canada ရှိ6လသားကနေ12နှစ်ရွယ်အထိကလေးပေါင်း 6,950 ဦးကိုဒီကုမ္ပဏီကစမ်းသပ်ထိုးသွားဖို့ရှိပါတယ်။ပထမကြိမ်ကာကွယ်ဆေးထိုးပြီး28ရက်ကြာမှနောက်ထပ်တစ်လုံးကိုထပ်ထိုးမှာပါဒါမှသာသူတွေဒီတွေအနေနဲ့ကာကွယ်ဆေးဆိုးကျုပ်ကိုစောင့်ကြည့်နိုင်ပြီးထိရောက်မှုကိုလည်းအဆုံးဖြတ်ပေးနိုင်မှာပါ Moderna ကုမ္ပဏီအနေနဲ့ဒီကာကွယ်ဆေးစထုတ်နိုင်ဖို့ကူညီပေးခဲ့တဲ့ American အမျိုးသားဓာတ်မတည့်မှုနဲ့ကူးစက်မှုရောဂါဌာနနဲ့ပဲအခုလေ့လာဆက်သက်မှုကိုလည်းတွဲလုပ်သွားမှာပါဒါအပြင် Moderna ကုမ္ပဏီအနေနဲ့ဒီကာကွယ်ဆေးအမျိုးအစားဘေးရန်တွေကင်းမှုနဲ့ထိရောက်မှုဆိုင်ရာသီးသန့်လေ့လာမှုတစ်ခုကိုလည်းဒီဇင်ဘာလတည်းကစလုပ်ခဲ့ရမှာအသက်12နှစ်ကနေ18နှစ်အတွင်းကလေးပေါင်း3000ကျော်ပါဝင်စမ်းသပ်နေပါတယ်။တစ်ချိန်တည်းမှာ VNN ဆိုရကတော့ Nano Covax ဆိုနာမည်ပေးထားတဲ့ပြည်တွင်းထုတ် COVID-19 ကာကွယ်ဆေးတစ်ခုဒီနေ့မကုန်ခင်ထုတ်နိုင်လိမ့်မယ်လို့ကြေညာလိုက်ပါတယ်ခင်ဗျာ။အာရှအရှေ့မြောက်ပိုင်းခီးစဉ်ထွက်နေတဲ့ American နိုင်ငံသားဝင်ကြီးနဲ့ကာကွယ်ဝင်ကြီးတို့နှစ်ဦးဟာတောင်ကိုရီးယားနိုင်ငံကိုရောက်ရှိနေပါပြီ။နိုင်ငံသားဝင်ကြီး Anthony Blinken ဟာတောင်ကိုရီးယားနိုင်ငံသားဝင်ကြီးချောင်းအီရောင်းနဲ့ဒီနေ့တွေ့ဆုံပါတယ်အမေရိကန်ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်အနေနဲ့လည်းတောင်ကိုရီးယားကာကွယ်ရေးဝင်ကြီးဆူဝုတ်နဲ့ဒီနေ့တွေ့ဆုံရမှာတရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့ဒေတာရင်းချင်းချောက်မှုအန္တရာယ်တွေကိုရင်ဆိုင်ရမှာနှစ်နိုင်ငံကြားမဟာမိတ်ခိုင်မာမှုကအရင်ထက်ပိုအရေးကြီးလာနေပြီလို့ပြောလိုက်ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကန်နဲ့ကာကွယ်ရေးဝင်ကြီးအော့စတင်တို့ပေါင်းပြီးလည်းတောင်ကိုရီးယားကာကွယ်ရေးဝင်ကြီးနဲ့နိုင်ငံသားဝင်ကြီးတို့နဲ့မနက်ဖြန်ကြာသပတေးနေ့မှာ2+2ခေါ်တဲ့ဆွေးနွေးပွဲကျင်းပသွားဖို့ရှိနေပါတယ်။ဒီမတိုင်ခင်ဂျပန်နိုင်ငံမှာရှိနေစဉ်တွင်အမေရိကန်ဂျပန်ပူးတွဲကြေညာချက်ထုတ်ရမှာတော့တရုတ်ရဲ့အတင်းအကျပ်ဖိအားပေးမှုနဲ့တင်းမာလာမှုတွေအပေါ်အမေရိကန်ဘက်ကတုံ့ပြန်သွားမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကန်ကသတိပေးခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကန်နဲ့ကာကွယ်ရေးဝင်ကြီးအော့စတန်တို့အနေနဲ့ဒီနေ့အစောပိုင်းမှာဂျပန်ကနေထွက်ခွာခဲ့ကြတာပါ။ဒီမတိုင်ခင်ဂျပန်နိုင်ငံသားဝင်ကြီးတိုရှီမီဆူမိုတီဂီနဲ့ကာကွယ်ဝင်ကြီးနိုဘူရိုကီရှီရိုနဲ့တွေ့ပြီး TPP ခေါ်ပစိဖိတ်တလောမဟာမိတ်ဖြစ်မှုကိုထလောက်တည်ပြုခဲ့ကြပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှစ်လရာသီဥတုဆိုင်ရာထိပ်သီးဆွေးနွေးပွဲမှာအင်တာနက်ကနေပထမဆုံးအကြိမ်ဆွေးနွေးဖို့ရှိနေပါတယ်သမ္မတဘိုက်ဒန်အနေနဲ့ကမ္ဘာခေါင်းဆောင်တွေရဲ့ရာသီဥတုထိပ်သီးဆွေးနွေးပွဲကိုဝါရှင်တန်မှာကမ္ဘာမြေနဲ့ AP22 ရဲ့ကြာရင်လက်ခံကျင်းပပေးဖို့ပြင်ဆင်နေပါတယ်အမေရိကန်နိုင်ငံသားရေးမူဝါဒနဲ့နိုင်ငံတော်လုံခြုံရေးကိစ္စတွေအတွက်မရှိမဖြစ်အရေးပါတဲ့အရာပါလို့သမ္မတဘိုင်ဒန်သုံးနှုန်းရှင်းပြထားတဲ့ဒီထိပ်သီးပွဲမှာကမ္ဘာရာသီဥတုပြောင်းလဲမှုကိစ္စတွေကိုကမ္ဘာခေါင်းဆောင်တွေဆွေးနွေးကြဖို့ရည်ရွယ်ထားပါတယ်။အမေရိကန်ဆိုရာထိပ်တန်းရာရှိသူကလည်းဒီလုပ်ငန်းစဉ်မှာတရုတ်နယ်ပူးပေါင်းဆောင်ရွက်သွားဖို့အမေရိကန်ရဲ့ကြိုးစားမှုရှိနေတာကြောင့်အ အခုလိုပူပေါင်းဆောင်ရွက်သွားဖို့ရှိနေတာပါလို့မနေ့ကပြောခဲ့ပါတယ်။ကမ္ဘာပေါ်မှာကာဗွန်အများဆုံးဖြစ်30ရာခိုင်နှုန်းထုတ်တဲ့တရုတ်နိုင်ငံအနေနဲ့ကာဗွန်ထုတ်လုပ်မှု3%အဆင့်အထိရောက်ရည်ညီမှန်းချက်ကိုထုတ်ဖော်ရှင်းပြရလိမ့်မယ်လို့အမေရိကန်ရာရှိတွေကပြောနေပါတယ်။တရုတ်နိုင်ငံအနေနဲ့ကတော့2060ခုနှစ်မတန်မီမှာကာဗွန်ထုတ်လုပ်မှု3%ဖြစ်ရည်ညီမှန်းချက်ထားရှိကြောင်းကိုတော့ကြေညာထားပြီးသားဖြစ်ပါတယ်။ကမ္ဘာမှာကာဗွန်ဒုတိယအများဆုံးဖြစ်15ရာခိုင်နှုန်းထုတ်နေတဲ့အမေရိကန်အနေနဲ့ကတော့2050ခုနှစ်ထက်နောက်မကျပဲကာဗွန်ထုတ်လုပ်မှု3%ဖြစ်လာရည်ညီမှန်းချက်ကိုကြေညာထားပါတယ်ခင်ဗျာ။အမေရိကန်နိုင်ငံဂျော်ဂျာပြည်နယ်ရှိအတ္တလန်တာမြို့ကြီးမှာအာရှသူ6ဦးပါဝင်လူ10ဦးကိုပြစ်ဒဏ်ခဲ့တဲ့သေနတ်သမားကိုဖမ်းဆီးလိုက်ပါပြီ။ကိုရီးယားနယ်ပွား4ဦးပါတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ထားသူတွေပါဝင်အချိန်ချင်းပြစ်ဒဏ်မှုတွေကျူးလွန်ခဲ့သူကိုဂျော်ဂျာပြည်နယ်အာဏာပိုင်တွေကမနေ့နှောင်းပိုင်းကဖမ်းဆီးခဲ့တာပါ။ပြစ်ဒဏ်ခဲ့တဲ့နေရာ3ခုမှာအသက်22နှစ်အရွယ် Robert Aaron Long ရဲ့ကားရပ်ထားခဲ့တဲ့ပုံတွေကိုလုံခြုံရေးကင်မရာမှာတွေ့ခဲ့ပြီးသူ့ကားကို Atlanta မြို့ကမိုင်150နီးပါးကွာအဝေးပြေးလမ်းမပေါ်မှာရဲတွေကဖမ်းဆီးနိုင်ခဲ့တာပါ။အင်ဗီဒေါ်ရဲ့ဒီနေ့စော်ပိုင်းချင်းကြားချက်ထဲမှာတော့ပြောခွင့်ရ James Sakey ကဒီကြောင်းမဲ့ဖွယ်ရဲရဲဆက်ဆက်ပြစ်ဒဏ်ခဲ့တဲ့အကြောင်းသမ္မတ Joe Biden ကိုလည်းညာရင်းချင်းရှင်းပြခဲ့တယ်လို့ဆိုပါတယ်။ကြားပြင် Atlanta မြို့တော်ဝန်ရုံးနဲ့အင်ဗီဒေါ်ရာရှိတွေဆက်သွယ်ရထားပြီးFBI Federal စုံစမ်းစစ်ဆေးရေးဗီဒီယိုနဲ့လည်းပုံမှန်ချိတ်ဆက်ထားကြောင်းပြောခွင့်ရစကီကဆက်ပြောခဲ့ပါတယ်။ပထမဆုံးပြစ်ခတ်မှုကတော့ Edward မျိုးကအနေခံတစ်ခုမှဖြစ်ပြီးအာရှသူ2ဦးလူပြူးအမျိုးသမီး2ဦးနဲ့မျိုးသား2ဦးတို့ကိုပြစ်ဒဏ်ခံခဲ့ရကနောက်ထပ်အမျိုးသား2လည်းတရားရခဲ့ပါတယ်။ဒုတိယအကြိမ်ဖြစ်နောက်တနအိကန်အတွင်းအလှပြင်ဆိုင်တစ်ခုထဲမှာနောက်ထပ်အာရှသူ3ဦးနဲ့နာဂါစပါအနေခံမှလည်းနောက်အာရှသူ2ပြစ်ဒဏ်ခံခဲ့ရတာကိုအတ္တလန္တာမျိုးကရဲတွေတွေ့ခဲ့ရပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုသညိုနဲ့ကိုဝင်းမင်းတို့ပြောပြသွားတာပါ။အခုဆက်ပြီးမြန်မာအရေးနိုင်ငံတကာဘက်ကပြောတာတွေကိုဆက်ပြောပြပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရဖုတ်အုပ်အနေနဲ့ကပထမဆုံးပြည်ပခီးစဉ်ဖြစ်အာရှဒေသမှာရောက်နေတဲ့နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာဒီကနေ့မှလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ
်။The military is attempting to overturn the results of a democratic election, brutally repressing the peaceful protesters.
မြန်မာနိုင်ငံမှာဒီမိုကရေစီညီကျရွေးကောက်ပွဲတစ်ခုရဲ့အရလတ်ကိုပြောင်းပြန်လှန်ပစ်ဖို့စစ်တပ်ကကြိုးစားနေပါတယ်။ဆန္ဒပြသူတွေကိုရဲရဲဆက်ဆက်ဖြိုခွဲနေပါတယ်။သူတို့နိုင်ငံရဲ့အနာဂတ်အတွက်သူတို့ကိုယ်တိုင်ပါဝင်ခွင့်ရဖို့ရိုးရိုးလေးတောင်းဆိုသူတွေကိုပြစ်ခတ်နေပါတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ဝန်ကြီးဘလင်ကန်နဲ့ကာဝေးဝန်ကြီးလွိုက်အော့စတင်တို့ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာရောက်နေတာဖြစ်ပြီးတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးချွန်ဝီယောင်နဲ့ပြည်ဆောင်ဆွေးနွေးချိန်တွင်အဲလိုပြောသွားတာပါ။အစဒီတာအပါအဝင်ကမ္ဘာတဝန်းမှာဒီမိုကရေစီရိုးရိုးကျဆင်းလာနေတာကိုဝန်ကြီးဘလင်ကန်ကထောက်ပြပြောဆိုတာမှာမြန်မာနိုင်ငံအခြေအနေကိုအရင်ဆုံးစပြောတာဖြစ်ပါတယ်။အဲဒီနောက်မှာဟောင်ကောင်နဲ့တိုင်ဝမ်မှာဒီအစိုးရကဆွတ်ဖက်လှုပ်ဆောင်နေတာတွေတိဘက်မှာလူခွင့်ရေးချိုးဖောက်နေတာတောင်တရုတ်ပင်လယ်မှာနိုင်ငံတကာဥပဒေကိုချိုးဖောက်လှုပ်ဆောင်နေတာမြောက်ကိုရီးယားအစိုးရကသူ့လူထုပေါ်ဖိနှိပ်အုပ်ချုပ်နေတာတွေကိုတခုချင်းပြောသွားပါတယ်။အခြေခံအခွင့်အရေးနဲ့လူလက်ခွင့်တောင်းဆိုသူလူထုနဲ့အတူရပ်တည်ရမှာဖြစ်ပြီးအဲဒီအခွင့်အရေးတွေကိုဖိနှိပ်သူတွေကိုစန့်ကျင်ကြရမယ်လို့လည်းဝန်ကြီးဘလင်ကန်ကပြောပါတယ်။ဒီပေါ်လာတဲ့နေ့မှာအနာသိမ်းယူခဲ့ခြင်းတွေကစပြီးမြန်မာစစ်တပ်ခေါင်းဆောင်တွေအမိန့်ပေးကျူးလွန်ထားတဲ့ရာဇဝမှုဆိုင်ရာမှတ်တမ်းတွေကိုစုဆောင်းသိသိပြီးပေးပို့ပေးဖို့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ IIMM ကဒီကနေ့ပန်ကြားလိုက်ပါတယ်။အလေးနဲ့ဆုံးပြည်ပဆိုင်ရာရာဇဝမှုတွေအတွက်ဒါဝန်အစီဆုံးသူတွေဟာများသောအားဖြင့်ထိပ်သီးအာဏာပိုင်တွေဖြစ်ကြပါတယ်။သူတို့ကရာဇဝမှုတွေကိုကိုယ်တိုင်တိုက်ရိုက်လက်နဲ့ကျူးလွန်သူတွေမဟုတ်ကြဘဲရာဇဝမှုဖြစ်စဉ်နေရာတွေမှာလူကိုယ်တိုင်တော့ရောက်နေသူတွေမဟုတ်ပါဘူး။သူတို့ရဲ့တာဝန်ဝတ္တရားရှိကြောင်တသက်ပြဖို့ကလက်ခံရရှိခဲ့တဲ့မှတ်တမ်းတွေပြီးခဲ့တဲ့အမိန့်တွေနဲ့မူဝါဒတွေကိုဘယ်လိုပြဋ္ဌာန်းခဲ့တယ်လဲဆိုတဲ့အထောက်အထားတွေလိုပါတယ်။ဒါမျိုးတွေကများသောအားဖြင့်အနစ်နာခံရသူတွေကပေးပို့နိုင်တဲ့အထောက်အထားတွေမဟုတ်တဲ့အတွက်တရားဝင်တရားမဝင်အမိန့်တွေကိုလက်ခံရရှိသူတွေကအမှန်တရားကိုဖော်ထုတ်ပြောဆိုဖို့လိုပါတယ်ဆိုပြီး IMM အကြီးအကဲ Nicholas Comjean ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။မြန်မာနိုင်ငံမှာရှိတဲ့တရုတ်အကျိုးစီးပွားတွေကိုအခိုင်အမာကာကွယ်ပေးဖို့တရုတ်နိုင်ငံကဒီကနေ့ထပ်ပြောပါတယ်
။ဒူဟန်密切关注缅甸局势发展高度重视中方机构
မြန်မာနိုင်ငံကချင်းဒီကိုတရုတ်နိုင်ငံကအနီးကပ်သတိထားစောင့်ကြည့်နေပါတယ်မြန်မာနိုင်ငံမှာရှိတဲ့တရုတ်ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေဘေးကင်းလုံခြုံရေးဟာတရုတ်နိုင်ငံအတွက်သိအရေးကြီးပါတယ်မြန်မာနိုင်ငံမှာရှိတဲ့တရုတ်နိုင်ငံသားတွေဘေးကင်းလုံခြုံရေးမြန်မာနိုင်ငံအနေနဲ့ခိုင်မာပြီးဘိုးမူအားကောင်းတဲ့လူဆောင်ချက်တွေချမှတ်နိုင်မယ်လို့တရုတ်နိုင်ငံကမျှော်လင့်ပါတယ်ဆိုပြီးဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရာဂျော်လီဂျန်းကပြောသွားတာပါရန်ကုန်လှိုင်သာယာဆက်မှုဆိုမှာတနင်္ဂနွေနေ့ကတရုတ်ဆက်ရုံ30ကျော်မိရှုခံခဲ့ရပြီးတဲ့နောက်တရုတ်အကျိုးစီးပွားတွေကိုကောက်ွယ်ပေးဖို့တရုတ်အစိုးရကတောင်းလျှောက်ပြောလာနေတာပါ မြန်မာနိုင်ငံမှာကြမ်းဖက်ဖြိုခွဲနေတာတွေရပ်ဖို့ပုံရံမင်းကြီး Francis ကဒီကနေ့ပန်ကြားလိုက်ပါတယ
်။ Ancora una volta e con tanta tristezza sento l'urgenza di evocare la drammatica situazione in Myanmar.
မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့အထူးဝမ်းနဲ့ကြေကွဲစွာနောက်တစ်ချိန်ထပ်ပြောဖို့အရေးပေါ်နေပြီလို့ကျွန်တော်ခန်းစားရပါတယ်။လူငယ်အများစုဖြစ်တဲ့လူများပြားဟာသူတို့တိုင်းပြည်မှာမျှော်လင့်ချက်ဖြစ်ထွန်းလာစေဖို့အတွက်အသက်တွေစည်နေကြပါတယ်။မြန်မာနိုင်ငံရဲ့လမ်းတွေပေါ်မှာကျွန်တော်ဒူးထောက်ပြီးအကြမ်းဖက်မှုရပ်တန့်ပါလို့ပြောပြရစီ။ကျွန်တော်လက်အစုံကိုဖွင့်ပြီးစစ်ဆက်ဆွေးနွေးမှုဖြစ်မြောက်ပါစေလို့ပြောပြရစီ။တွေးထွက်တန်ယူနဲ့ဘာကိုမှအဖြေရှင်းနိုင်ပါဘူး။ဆွေးနွေးပြောဆိုမှုသာအရာထင်ပါပါလို့ဒီကနေ့ဝတ်ပြုစုတောင်းပွဲတွင်ပုတ်ရမ်းမင်းကြီးကပြောတော်တာပါ။ပုတ်ရမ်းမင်းကြီး Francis ဟာ2019ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့ဦးပါတယ်ခင်ဗျာ။ရန်ကုန်ဘက်မှာအခုချိန်ထိဆိုရင်အသေးပြောက်အများဆုံးတဲ့အခြေအနေဆိုဆုံးကလှိုင်းတရားမျိုးဖြစ်ပါတယ်စစ်တပ်ရဲ့ရဲကအပြင်းထန်အင်အားသုံးဖြိုခွဲနေတဲ့ခုဆက်ပြီးတော့နိုင်ငံတဝန်းဆန္ဒပြပွဲအခြေအနေတွေကိုကျွန်တော်တို့ဆက်ပြီးတော့ကြည့်ကြအောင်ပါခင်ဗျာဒီဆန္ဒပြပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့အဆုမွန်ကပြောပြထားပါတယ
်စကိုင်းတိုင်းကလေးမြို့မှာဒီကနေ့တောင်ဖီလာဘက်ကစစ်ကြောင်းကိုလက်နက်ကင်တပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းပစ်ခတ်မှုကြောင့်သုံးသိဆုံးပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတူက VOA ကိုပြောပြပါတယ
်ကျွန်တော်တောင်ဖီလာဘက်ကစစ်ကြောင်းကိုသူတို့ကလာရောက်ပြုံတော့အဲ့မှာတောင်သားတွေပုံတော့လာပုံတော့အဲ့ဟိုတောင်တာနဲ့မျိုးလာပေါ့အိမ်ထဲမှာတောင်သားတွေပုံတော့အိမ်ထဲတွေဝင်ရှာပြီးမှပြက်တယ်ဒီနေ့ကျွန်တော်အဖကနဲ့နာမှာတယောက်ကြပါပြီကလေးမျိုးအနောက်ချမ်းဟိုကစက်တက်စခန်းချလိုက်တော့ပြီးတော့ကျွန်တော်ကဒီဘက်ကနေကျွန်တော်အရှိဘက်မှာရှိရလူရတယ်အဲ့လိုအခန်းတစ်ဘက်ဟိုလုတ်တယ်ပြီးတော့ကျွန်တော်စိုင်းကလေးနဲ့ပတ်ပြီးမှတပိတ်လုတ်တယ်ဗျာတယောက်တည်းသုံးယောက်ဖမ်းခံရ၂ယောက်လောက်ထိရလို့ကြားရတာ
ဆန္ဒပြသူတွေကဖမ်းဆီးခံရသူကလည်းအနည်းဆုံး၃ယောက်လောက်ရှိတယ်လို့ဆိုပါတယ်စကိုင်းတိုင်းကောလင်းမြို့ရဲ့အရှေ16မိုင်အကွာမှာရှိတဲ့ခန္တာကျေးရွာကတိုက်နယ်ရဲကင်းကိုမနေ့တုန်းကပြည်သူတွေဝင်ရောက်စီးနင်းခဲ့ပါတယ်အဲ့ဒီရဲစခန်းဝင်စီးခံရပြီးတဲ့နောက်မှာတော့တပ်ကအဲ့ဒီနေရာမှာတပ်ဆွဲထားပါတယ်ဒီကနေ့ကောလင်းမှာဆန္ဒပြအုပ်စုတွေကိုလက်နက်ကိုင်တွေဘက်ကတားဆီးဖြိုခွဲတာတော့မလုပ်ခဲ့ဘူးလို့အဲ့ဒီမျိုးကဒေသခံတဦးကပြောပါတယ
်မနေ့ကညနေရဲကင်းတွေရဲကင်းဆိုတာကောလင်းရဲ့မြို့ရဲ့အရှိ16မိုင်မှာရှိတဲ့ခန္ဓာဆိုရဲကြီးရွာရှိတဲ့ခန္ဓာကြီးရွာတိုက်နယ်ရဲကင်းလေးရဲကင်းလေးကိုဆိုတာဟိုကြီးလူတွေကတော့ဝိုင်းတာပေါ့နည်းနည်းပါးပါးလူအုံနဲ့အဲ့လိုထဲမှာပြည့်စည်တချို့တော့ရှိတယ်အဲ့တော့အဲ့ဒီဟာတော့ခုကမနေ့ညနေတဲ့အဲ့ဒီစကံအဲ့အဲ့လူလူခွဲလိုက်တယ်ကြွားကန်နေရထိန်ပြီးတော့မှလေကြီးရွာတွေတော့မရှိမရှုံပါဆိုလို့ကြွားကန်နေနေညနေပြီးတော့မှရဲတွေကရှောင်လာတယ်အဲ့လူလူခွဲလိုက်တာပေါ့နော်ညနေပိုင်းရောက်တော့ကျရွှေဘက်ကတက်ကတက်လာပြီးတော့အခုတက်ကတော့အဲ့မှာတော့ဆက်အဲ့မှာလည်းတက်ဆွဲထားပါတော့ထိတ်တိုက်တွေ့တယ်လို့ဖြစ်ပြီးတော့မှနည်းနည်းပြစ်တာတွေပါလိမ့်ရှိရလေလိုက်ညှို့ရဲလိုက်ပြီး6လမ်းပြစ်တာတွေတော့ရှိရညပိုင်းနဲ့ဒီနောက်ပိုင်းခုမနေ့ထီရတော့မရှိတော့ဘူးအဲ့လေဒီနေ့ကတော့စိုင်းနေတဲ့ဈေးတွေအကုန်ပိတ်ဆိုထားကြတယ်ဆန္ဒပြတာကဟိုတိတ်ရက်ွက်တစုဒီပဲရက်ွက်တစုအဲ့လိုလေစူးကြပြောက်ကြပြောက်ကြထွက်ပြီးတော့ပြကြတယ်ဒီဒီနေ့ကတော့အဲ့ဟိုသူတို့အပြင်ကိုလုံးဝထွက်မလာဘူးဒီနေ့ကတော့လမ်းနေပေါ်ကိုထွက်မလာဘူးသူတို့တက်ရေရေစကမ်းမှာပဲတက်ဆွဲထားတာပေါ့
မုံရွာမှာလည်းဒီကနေ့လှည့်လည်ဆန္ဒပြတာတွေလုပ်ခဲ့ပြီးတော့တပိတ်ခေါင်းဆောင်တွေကဟောပြောခဲ့ပါတယ်။မန္တလေးမြို့မှာလည်းဆန္ဒပြမှုတွေဆက်ပြီးရှိနေပါတယ်။ပြည်ဦးလင်မြို့မှာတော့ဒီကနေ့အာရုံဥတပိတ်ပြုလုပ်ပြီးဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်လာရှိုးမှာဒီကနေ့မနက်ပိုင်းကတည်းကဆန္ဒပြအုပ်စုကိုဖြိုခွဲတာတွေရှိသလိုရဟတ်ရင်တွေနဲ့ပြန်ဝဲပြီးစောင့်ကြည့်နေတာမျိုးတွေပါရှိတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီမှာကဒီမနေ့9နိုင်မှာဟိုကဗလဲဖြိုထက်အဲ့လောက်ကြတော့အမဖြိုးရပေါ့နော်ဖြိုးပြီးတော့မှဒီဘက်မှာကထူးခြားတာကသူတို့ကလေရင်နေနဲ့ပတ်တယ်လေရင်နဲ့ဘာလို့ဖြိုးလဲတော့မသိဘူးအဲရဲတွေလည်းလိုက်တော့ဖမ်းနေတယ်မဲ့အဲဒီနေ့တော့ဖမ်းမိတဲ့တဲ့တင်တော့မကြဘူးအဲဆိုတော့ဟိုလေရင်နဲ့ပတ်ကြတော့အဲသုံးလိမ့်မှခါသူတို့ပတ်တယ်ဘာလို့ဖြိုးလဲတော့ဒီမှလည်းမသိဘူးသုံးပြီးတွေ့ရင်လက်ရှိဘက်မှာကတော့ဒီအဲလူငယ်တွေကတော့တက်နိုင်တဲ့နီလာကနေဟိုတပိတ်နှောက်ကြတော့ဗောလေဒါပေမဲ့ကိုတော့မရောက်သေးဘူးရဲတွေကြီးရောက်နေဆိုတော့ဒလန်တွေတအားပေါ်တယ်လို့ဒီမှာမြင်နေတော့
လက်နက်ကင်တပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွဲမှုကိုရှောင်နိုင်မှုအတွက်ဆန္ဒပြတဲ့သူတွေဟာမနက်မလင်းငယ်အာရုံတက်ချိန်နဲ့ညဘက်တွေမှာထိုင်တဲ့ဗိတ်တွေဆန္ဒပြတာတွေလုံးကြတဲ့အပြင်ကျွေးကြော်သံဆိုင်ပုတ်တွေကိုလမ်းမပေါ်မှာချထားတဲ့လူမဲ့တဲ့ဗိတ်တွေကြာဆုံးသွားတဲ့သူရဲကောင်းတွေအတွက်လုပ်ပေးကြတဲ့ဝိညာဉ်တဲ့ဗိတ်စားတဲ့နီလန်းမျိုးစုံနဲ့ဆရာနာရှင်ကိုပြည်သူကနေကန့်ကွက်ဆန့်ကျင်ကြောင်းဆန္ဒဖော်ထုတ်ပြသနေကြပါတယ်ရှင
်။ရန်ကုန်မှာတခြားဒေသတွေကအခြေအနေတွေကိုသိခဲ့ကြတာပါ။ဖန်စီခံရရတဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါ ံဆန်းစုကြည်ကိုအာဂိလိုက်စားမှုနဲ့စတင်စစ်ဆေးနေပြီလို့မြန်မာစစ်အုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ပါတယ်။စီပိုင်ဆောက်လုပ်ရေးကုမ္ပဏီတီထောင်သူဦးမောင်ဝေကနေသူစီးပွားရေးအကျိုးစီးပွားအတွက်အမေရိကန်ဒေါ်လာ3,000တခါဒေါ်လာ3,000ခွဲတခါဒေါ်လာ5,000တခါဒေါ်လာ2,000ခွဲတခါစုစုပေါင်းဒေါ်လာ5,000ဒေါ ံဆန်းစုကြည်ကိုကိုယ်တိုင်ပေးခဲ့တယ်ဆိုပြီးထွက်ဆိုနေတာကိုနိုင်ငံပိုင်ရုပ်မြင်သံကြားမှာထုတ်လင်းပြသသွားပါတယ်။ဒါပေမဲ့ဘာအတွက်ဘာကြောင့်ပေးတယ်လဲဆိုတာကိုတော့တိတိကျကျပြောဆိုသွားတာမရှိပါဘူး။ဒါပြင်ဒေါကင်ဂျီဖောင်ဒေးရှင်းရဲ့ငွေအဝင်ထွက်တွေနဲ့အိမ်ချမ်းငှားရမှုတွေကိုဖော်ပြပြီးဒီစီးရင်တွေအရနိုင်ငံတော်အတွက်နှစ်နာစီတယ်လို့စီးရင်စစ်ချက်ရုံးကတုံ့သက်ထားတယ်လို့လည်းဒီညရှင်းနိုင်တဲ့နေရာမှာပြောသွားပါတယ်။အခုဆက်ပြီးတော့ရန်ကုန်ဘက်ကအခြေအနေကိုဆက်ပါမယ်။ရန်ကုန်မြို့တော်မှာအာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုစစ်အုပ်ချုပ်ရေးကောင်စီကအပြင်းအထန်ဖြိုခွဲနေတဲ့ကြားကပဲဆန္ဒပြသူတွေကလည်းမိမျိုးစုံနဲ့အန်တုဆန္ဒပြနေကြဆဲပါပဲ။နေဘက်မှာတမကညဘက်တွေမှာပါပြစ်ခတ်တာတွေကြောင့်နေစဉ်လိုတည်ဆုံသူရှိနေပါတယ်။ရန်ကုန်ကရထားတဲ့ဒီသတင်းအပြည့်စုံကိုမက်ခင်ဖြူတွေကဆက်ပြောပြပါမယ်
။မြမစစ်တပ်ကရက်သားဆွေရကိုဖြုတ်ချပြီးအာဏာသိမ်းခဲ့တာကြောင့်ပြည်သူတွေကစန့်ကျင်လှုပ်ရှားမှုတွေလုပ်နေတာအခုဆိုရင်တလခွဲကြော်ကြခဲ့ပါပြီ။အခုချိန်ထိအာဏာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေကတော့ဖိနှိပ်မှုတွေကြားထဲမှာပဲပုံစံမျိုးစုံနဲ့ဆက်ဖြစ်နေတယ်လို့ဆိုရမှာပါ။စစ်အုပ်ချုပ်ရေးကောင်စီရဲ့လက်နက်ကိုင်အဖွဲ့တွေကနေညာမပြတ်ဖြိုခွင်းနေတာတွေရှိနေပြီးတေဆုံသူတွေနဲ့ထိခိုက်သူတွေဆက်ပြီးတော့တိုးလာနေပါတယ်။
ကောင်းဆုံးကောင်းဆုံးဖြစ်နေပြီ။
ဒီကနေ့မနက်၄နာရီအချိန်မှာမင်္ဂလာတောင်ညွန့်မြို့နယ်ရဲ့လုံချုံကြီးအဖွဲ့တွေကပြစ်ခတ်လို့လူတအူတနက်ထိမှန်သိဆုံးခဲ့ပါတယ်။လှိုင်မြို့နယ်မှာလည်းဒီကနေ့ညနေပိုင်းမှာဆရာနာရှင်စန့်ကျင်ဆန္ဒပြတဲ့နေရာကိုပြစ်ခတ်ဖြိုခွင်းလို့ပြည်သူတအူဦးကောင်းထိမှန်သိဆုံးခဲ့ပါတယ်။စီးအုပ်ချုပ်ရေးကြီးညာထားတဲ့တောင်တကုံမှာတော့အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်မှာပဲမြို့နယ်တွင်းလမ်းတွေကိုကူးတန်းခွင့်မရှိပိတ်ပင်ထားတယ်လို့ပြစ်ခတ်မှုတွေကြောင့်ထိခိုက်မှုတွေဆက်ပြီးတိုးလာနေတယ်လို့ဒေသခံတွေကဗီဒီယိုကိုပြောပါရယ်။အင်တာနက်ကိုလည်းပိတ်ပင်ကန့်သတ်ထားတာကြောင့်တရင်အမောင်ချခံထားရတယ်လို့တနေရာနဲ့တနေရာကိုဆက်သွယ်ဖို့လည်းခက်ခဲလာနေပြီးထိခိုက်သူတွေကိုအလွယ်တကူကူညီပေးနိုင်ဖို့ပို့ပြီးတော့ခက်ခဲတဲ့အခြေအနေနဲ့ကြုံနေရတယ်လို့တောင်ငုံဒေသခံတဦးကပြောပါတယ်
။မင်းများနဲ့ဒီနေ့နဲ့ညမှာတော်တော်အချိန်ကြီးဆိုးနေတာ။သူတို့ဖြစ်တယ်ပါ။တောက်လျှောက်ကျခင်ဗျားတယောက်ကတော့ပူချင်းပြီးနှစ်ယောက်ကရေးပေါ်သွားတယ်။အဲ့နှစ်ယောက်ကလည်းအချိန်ကြီးမကြည့်ရသေးဘူး။ဒါပေမဲ့ညပိုင်းမှာလည်းထပ်ပြီးတော့ဖြစ်ခံရတာတယောက်ကတော့ဒီဝါးရဲ့ channel လူတွေကသတင်းစားလာမရသေးဘူး။အာဒါပေမဲ့လည်းနော်ကတော့တရားဝါထပ်ပြီးသွားတယ်။အခုအကြီးစစ်တွေတုံးသွားတယ်။အတော်တော်မှကျွန်တော်ရက်ကွက်တွေပဲဒီရက်ကွက်နဲ့တယောက်ကကိုကိုပြန်လာကျွန်တော်ဒီမိန်းမရှိရနေတော့ကိုလို့မရတော့ဥပမာကျွန်တော်အပြင်ထွက်ဖို့တတော်နည်းနည်းခက်တယ်။ဒါပေမဲ့ဖုန်းနဲ့ရှိတာရောရှိတယ်။ဆိုင်ကယ်တို့ဘေးတွက်ဆိုင်ကယ်တို့စီးပြီးဆိုင်တော့တော့စီးကမပြေပြင်မဲ့လို့အောင်ပြောထားပါတယ
်။ဆေးဥချုပ်ရေးကြီးညာထားတဲ့နေရာတွေမှာလမ်းပေါ်တက်တာနဲ့ပြစ်ခတ်တာတွေလုပ်တယ်လို့လမ်းသွားလမ်းလာပြည်သူတွေကိုစစ်ဆေးဖမ်းဆီးတာပြည်သူတွေဘက်ကလမ်းမပေါ်မှာလုံခြုံရေးအရာတားထားတဲ့အကာအကွယ်တွေကိုဖယ်ခိုင်းတာလူတွေအပြင်ထွက်ဆန္ဒမပြရဲအောင်ရက်ကွက်တွေလမ်းတွေထဲအထိပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ
်
အခုကြားရတဲ့အတန်ကတော့ဆေးဥချိုရေးကြီးညာထားတဲ့မြောက်ဥကလာမေဒါဝီလမ်းပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကကြီးညာသွားတာဖြစ်ပါတယ်။မြောက်ဥကလာမှာနီနီညာညာပြစ်ခတ်ဖမ်းဆီးမှုတွေရှိနေလို့ပြည်သူတွေမှာကြီးလန့်စာစားနေရတဲ့အခြေအနေဖြစ်တယ်လို့အဲ့ဒီနေရာကလူမှုကယ်ဆယ်ရေးလုပ်နေသူတူကပြည်ဝေကိုပြောပါတယ်
။ကျွန်တော်မြောက်ဝမြို့နယ်မေဒါဝီလမ်းတော်ကဖုန်းပါလက်ဖက်တန်းနေသူ15ယောက်ခေါ်ပါတယ်အခုလေးနော်ဒီကလေးတွေလက်ဖက်နဲ့ထိုင်နေတာဒီနေကင်းတွေပဲလက်ဖက်နဲ့ထိုင်နေတာအဲ့ဒါကိုခေါ်ပါတယ်အခုလောလောဆယ်မှာတော့သူတို့လိုက်လျှောက်နေတယ်ကသူတို့ရက်ကွက်ထဲမှာလူတွေကတော့လမ်းတွေကနေ၆၆ကြည့်နေရတာအပြင်လည်းတော့မထွက်ရဘူးသူကဘယ်လိုခေါ်မလဲပြောရတာပြောလို့မရတဲ့လူတွေလေးဒုက္ခရတာပါခဏကြာနေရရှိတယ်ညောင်းရဲမရတော့သူတို့ကတော့ပတ်တော့အတကုန်ပတ်ကြတာညနေစောင်းတော့သူတို့ဆွဲတယ်ဆွဲပြီးပြီးတော့ဘာလို့ဆိုတော့လမ်းဘေးလမ်းနေရှင်းခိုင်းတယ်တချို့ညောင်းကြီးအဲ့လိုဖမ်းခေါ်တယ်ခေါ်ပြီးတော့အဲ့လမ်းနေသူပိတ်ထားတယ်ရှင်းခိုင်းရင်ရှင်းခိုင်းပြီးတော့ပြန်ဆော့တယ်သူတို့လည်းခုကိုကြီးကကျွန်တော်ဒီပြည်ဖြစ်နေရတာဟုတ်အဲ့တော့ကျွန်တော်ကအများကြီးသတိထားနေရတာဟုတ်က
လမ်းမပေါ်ကအတားအဆီးတွေကိုစီယုချိုရေကောင်စီတပ်ဖွဲ့ကလိုက်လံဖယ်ရှားတာ မိရှို့ပြက်စီးတာတွေလုံနေပေမဲ့ရန်ကုန်မြို့နေရာအတော်များများမှာတီတွေဘက်ကလည်းခိုင်ခန့်တဲ့အားစီတွေကိုပြန်ပြီးတည်ဆောက်နေကြပါတယ်။နေစဉ်ရက်ဆက်ဖြိုခွင်းခံရတဲ့သင်္ကန်းကျွန်း၊လှိုင်း၊စမ်းကြောင်း၊ကြည်မြင့်တိုင်း၊ကြာမွေ၊ကြောင်မြောင်းနဲ့မရန်ကုန်မြို့နယ်တွေကတပိတ်စစ်ကြောင်းတွေဒီကနေ့လည်းဆီယနာပိုင်းတွေနဲ့ထိတ်တရင်ဆိုင်တာတွေဖြစ်ခဲ့ပြီးဖြိုခွင်းခံခဲ့ရပြီးတော့ဖမ်းဆီးခံရတာတွေလည်းရှိပါတယ်။ပြစ်ခတ်မှုတွေနဲ့ပတ်သက်လို့တိတ်ဆုံးဒဏ်ရာရသူတွေရှိတယ်လို့သိရပေမဲ့အရေးအတွက်ကတော့အတည်ပြုဖို့ခံနေပါတယ်။ဒါပြင်မင်းညားကမင်္ဂလာတောင်ညွတ်မှာရှိတဲ့ NLD လွတ်တော်အမတ်ဒေါ်ဖြူဖြူသိန်းရဲ့ရုံးခန်းကိုဝင်ရောက်ဆင်းနေတာဖျက်ဆီးတာတွေလည်းရှိခဲ့ပါတယ်။နေရာတော်များများမှာညဘက်ဆိုရင်အတန်ပုံးပြစ်6လန်းတာတွေတပိတ်စင်ကြောင်းဥဆောင်သူတွေလို့ထင်ရတဲ့သူတွေကိုလိုက်လံရှာဖွေပြီးအစက်ဖက်ဖမ်းဆီးတာတွေရှိနေတာမို့ရန်ကုန်မြို့ဟာစစ်မြေပြင်တစ်ခုလိုဖြစ်နေတယ်လို့မြို့ကန်တွေကပြောပါတယ်။လက်နက်ကင်တပ်ဖွဲ့တွေဘက်ကဖြိုခွဲမှုတွေကိုအချိန်မြင့်လှုပ်ဆောင်လာနေပေမဲ့ပြည်သူတွေဘက်ကလည်းအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုဆက်လက်လှုပ်ဆောင်နေကြဆဲဖြစ်ပါရဲ့ရှင်
။ရန်ကုန်ဘက်မှာအခုချိန်ထိဆိုရင်အသေးပြောက်အများဆုံးနဲ့အခြေအနေအဆိုးဆုံးကလိုင်တာယာမြို့ဖြစ်ပါတယ်။စစ်တပ်ရဲ့ရဲကအပြင်းထန်အင်အားသုံးဖြိုခွဲနေတဲ့လိုင်တာယာမြို့နယ်အတွင်းပစ်ခတ်ဖမ်းဆီးတာတွေဆက်ရှိနေတာကြောင့်မြို့ကနေထွက်သွားသူတွေလည်းပူတိုးလာနေပါတယ်။စေယုံအနီးတစ်ဝိုက်မှာပါစစ်တပ်ချထားတာကြောင့်လည်းရေးပေါ်လူနာတွေကလွဲလို့လူနာတချို့ကိုကုသရဲမပြည့်သေးပဲအိမ်ပြန်လွှတ်ရတာတွေလည်းရှိနေပါတယ်။ရန်ကုန်ကရတဲ့ဒီသတင်းအပြည့်အစုံကိုမဆုမုံကပြောပြပါမယ်
။ဆရာနာရှင်စနစ်ကြဆုံရင်စန့်ကျင်ဆန္ဒပြတဲ့သူတွေကိုလက်နက်ကိုင်တွေအကြမ်းဖက်နေကြပေမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့မှာပုံစံမျိုးစုံနဲ့ဆက်ရှိနေသေးပါ။အရသာဆိုရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာရက်ပေါင်း45ရက်ကြာခဲ့တဲ့အချိန်ကာလအတွင်းအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တည်ဆုံခဲ့ရသူတွေလည်းယာနဲ့ချီရှိလာပါပြီ။အခြေခံလူဒန်းစားတွေနဲ့အလုသမားအင်အားစုအများဆုံးနေထိုင်ရာလှိုင်းသာယာမြို့နယ်တွေကတပိတ်တွေကိုပြီးခဲ့တဲ့ရက်တွေတုန်းကအကြမ်းဖက်ဖြိုခွဲပစ်ခတ်တာတွေလုပ်ခဲ့ပြီးဒီကနေ့မှာတော့ဆန္ဒပြတပိတ်တွေမရှိတော့ပေမဲ့ပြည်သူတွေကာယံထားတဲ့လုံခြုံရေးအကာအယံတွေကိုလမ်းတစ်လျှောက်ရှင်းလင်းတာတွေရှိခဲ့တယ်လို့မျက်မြင်တွေ့သူတူက VOA ကိုပြောပြပါဗျ
။လိုင်းနာဆေးရုံကနေတဲအောက်ဆွေလင်မန်းအထိကိုသူတို့နေမင်းရှင်းလင်းရေးတွေလိုက်လုံနေ။ဒါမှမဟုတ်ရတဲ့အပွင့်နဲ့အမှစူးစူးစူးတွေ့လို့ရှိရင်သူတို့မိုးဝထောင်ပြပြီးလူစုခွဲပစ်တယ်။မိုးဝထောင်ပြတော့လူတွေကလည်းတနက်တန်ကြတော့ပြေးကြတော့ဘူး။ဘုလိုင်းနာမှာအရင်ကလိုတော့မဟုတ်တော့လုံးဝရှင်းလင်းနေတာ။သူတို့ရေမနေ့ကဆိုလို့ရှိရင်လေဟို၃ထိပ်၄ထိပ်အားထိတ်တိတ်အဲ့ဝင်းညံမှာသူတို့ရှင်းလင်းရေလောက်တယ်သူတို့လာပြီးတော့ဂိတ်တိတ်ကိုဖွင့်မယ်အခုပိတ်ထားတဲ့ဟာတွေပေါ့ဗျာလမ်းကိုပိတ်ထားတဲ့ဟာတွေဖွင့်မယ်အဲသူတို့အေးစေးဖွင့်လို့ရရင်သူတို့အေးစေးပဲဖွင့်ပါမယ်အဲဖွင့်လို့မရဘူးဒီဘက်ကပြည်သူဘက်ကနည်းနည်းပါးပါဟိုအုပ်စုအုပ်စုနဲ့နည်းနည်းပါးအော်ဒါဟိတ်တာလုပ်မယ်ပါ냐ဆိုရင်တော့သူတို့ပြစ်မယ်ဒါအဲ့ပုံစံပဲအခုတော့အဲ့လိုသွားနာမှာ103ခိုင်နာမှာတခြားနည်းပြစ်ရှင်းလင်းရေလောက်တာသူတို့ကားပါတယ်ဗျာပဖိုးပါတယ်ပဖိုးနဲ့လိုက်ကြော်တယ်အဲ့လမ်းနေရှင်းတယ်ပြီးတော့သူတို့တက်တွေပြီးမှရှိရယ်ပြည်သူတွေရဲ့ရက်ကွက်ထဲမှာကျွန်တော်တွေ့ရသလားတော့ရှိဖို့မရှိတော့ဘူးအကောင်လုံး ARV တိုင်းရဲ့လူတွေကအကုန်ပြန်ကုန်ကြပြီဗျာရန်ကုန်ကလူတွေကြတော့လေအဲ့လိုစားတဲ့တောက်တဲ့တွေဝယ်ထားပြီးတော့မထွက်ကြတော့ဘူ
းပြီးခဲ့တဲ့တနင်္ဂနွေနဲ့တနင်္လာနေ့တုန်းကလှိုင်းသာယာကဆန္ဒပြလူတို့ကိုအကြမ်းဖက်ပစ်ခတ်တာကြောင့်ပေးဆုံးသူက80ဦးထက်မနည်းရှိခဲ့ပါတယ်မနေ့တုန်းကညအထိလူနေရက်ွက်တချို့မှာလူငယ်တွေကိုဝင်ရောက်ဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ကြောင်းကိုလည်းကိုယ်တိုင်ထွက်ပြေးတိမ်းရှောင်နေရသူတို့ကပြောပြပါတယ်ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းလာတဲ့လက်နက်ကိုင်တွေရဲ့အခြေအနေကိုရှေ့တန်းကနေစောင့်ကြည့်နေတဲ့သူတွေတဲ့ကြည်ထိမှန်ပြီးတေဆုံးခဲ့ရသူတွေရှိတယ်လို့ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်လက်ဖြံရိုးကိုကြည်ထိပ်ပြီးထုတ်ချင်းပေါက်အယိုးကျိုးသွားလို့ဆေးရုံတက်ကုသမှုခံနေရပြီးလုံခြုံရေးအခြေအနေကြောင့်ဆေးရုံတင်ရမယ်ရက်မပြည့်သေးခင်မှာပဲထွက်ပြေးတိမ်းရှောင်လာရတဲ့လူငယ်တဦးကလည်းဒီကနေ့လှိုင်းသားရဆေးရုံရဲ့အခြေအနေကိုပြောပြပါတယ
်ဆေးရုံဒီမှာစကင်းချထားပြီးတော့ဒီအဝင်ကမှာပဲဂျူနီဘောင်းပြည်လုံးနဲ့သူတို့ဖျားလန်းဘက်ကအပေါ်ပေါက်ရှိရလေအဲဖျားလန်းဝင်ပေါ်မှာသူတို့ကရှိရတယ်အမှကျွန်တော်လှိုင်းကြီးကတွေ့တော့တော့ဖိုင်ရဲ့ကယ်ယူမိုင်းကိုဒူးထောက်ပြီးတော့လက်မြောက်ခိုင်းတာကျွန်တော်ကြည့်လိုက်တော့တွေ့ရတော့ကျွန်တော်တို့ဆိုလို့ရှိရင်တပတ်လောက်နေရမှာပဲဒါပေမဲ့အခုသတင်းတွေကဒီလိုဝင်ဆွဲနေတဲ့သတင်းတွေကြောင့်အရင်အရေးကြီးတဲ့လူနာတွေတော့ဒီမှာရှိတော့တယ်သတင်းတွေကိုအကုန်လုံးပြန်ဆွဲလိုက်တယ်
အကျန်းဖက်ဖြိုခွင်းခံရပြီးတဲ့နောက်မှာတော့နေရဲစွန့်ခွာသူတွေများလာတယ်လို့ကိုယ့်ရဲ့နေအိမ်တွေမှာသာနေထိုင်ပြီးလုံခြုံရေးကိုစိုးရင်ပူပန်နေရသူတွေလည်းရှိနေပါတယ်။စရုပ်ချုပ်ရေးနယ်မြေဖြစ်သတ်မှတ်ခံထားရတဲ့လှိုင်းသာယာမြို့နယ်မှာညမထွက်ရအမိန့်ကိုထုတ်ပြန်ထားပြီးတော့ညတကောင်အိတ်ချိန်မှာလူနေအိမ်တွေမီးလောင်တာဆက်ယုံမီးလောင်တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။မီးလောင်ရတဲ့အကြောင်းရင်းတွေကိုတေချာမသိရသေးပေမဲ့ပြည်သူတွေအနားရောက်မလာဖို့အတွက်စစ်တပ်နဲ့ရဲတွေဘက်ကပြစ်ခတ်ချင်းချောက်တာတွေလည်းရှိနေပါတယ်လို့ဒေသခံတွေကပြောပြကြပါတယ်ရှင်
။ရန်ကုန်လှိုင်းသာယာဘက်အခြေအနေကြားခဲ့ကြတာပါ။မြန်မာအာဏာသိမ်းစစ်ကောင်စီကိုနိုင်ငံတကာမျက်နှာစာမှာကူစားမပြုဘဲဖြုတ်ချခံထားရတဲ့နိုင်ငံတော်တယ်မင်္ဂပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုပဲဆက်ပြီးကူစားပြုနေတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မာကြီးဦးကျော်မိုးထွန်းကို ိုင်ငံတော်တိစ္ဆာဖောက်ပြမှုပုံမှန်1222နဲ့တရားစွဲထားတယ်လို့ဒီကနေ့ည7:00စစ်ကောင်စီတရဲမှပြောသွားပါတယ်။ပြည်တော်စုတို့တို့ကုစားပြုကော်မတီ CRPA ရဲ့ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆဆာကူလည်းအလားတူပုံမှန်နဲ့ရည်ယူထားကြောင်းမနေ့ကပဲပြောထားပါတယ်။ဒီကနေ့ရန်ကုန်နဲ့နိုင်ငံတဝန်ဆန္ဒပြပွဲနဲ့ဖြိုခွင်းနေတဲ့အခြေအနေတွေတိကျရပြီးတဲ့နောက်ဖန်ခန့်ထားတဲ့တားဖြစ်သူတရင်ရဖို့ကြိုးစားနေတဲ့မိခင်တူနဲ့ဆက်သွယ်မိငင်းချက်နားဆင်ရပါမယ်။ရန်ကုန်တောင်မြို့နယ်မှာမလ3ရက်နေ့ကဆန္ဒပြပွဲကိုစစ်တပ်နဲ့ရဲကဂျပန်နေနေနာမှာတောင်သားလူငယ်300ကျော်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်ကတချို့ပြန်လွတ်လာပြီနဲ့ဗာဂတာများအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌကိုဝေရန်ဖြိုးမှုအပါအဝင်တောင်သားလူငယ်200ကျော်ဆက်ဖန်ခန့်ထားရပါတယ်။သူတို့ကိုပုံမှန် 905 ကာကြီးစစ်တပ်ပြုတ်ကွဲအောင်လှုံ့ဆော်မှုနဲ့ဆွဲချက်တင်ထားတယ်လို့လည်းသိရပါတယ်။ဘဂဒါဒူကထကူဝေယံဖြိုးမှုကိုရန်ကုန်အင်းစိန်ထောင်မှာတွေ့ဆုံနိုင်မှုစူးစမ်းနေတဲ့မိခင်ဖြစ်သူဒေါ်အေးအေးငွေကိုမဆုမုံကဆက်သွယ်မေးမြန်းထားပါတယ်
။ဒီချိန်နေရာအခုမှဟိုစုံလန်းသေးပဲရှိရယ်ပထမတော့ချိန်နေမကောင်းလို့သိတာလေအဲ့ဒါကိုကျွန်တော်ကအခုတွေ့ခွင့်လည်းမရဘူးစာပို့ခွင့်လည်းမရဘူးအခုအဲ့ဒီမှာသူတို့လိုက်ပြီးလိုက်ပါဆောင်ရွက်ပေးနေတယ်ချိန်နေရတဲ့တယောက်စီအားနေတယ်သဘောပိုင်းရက်ကသိရတာလေးပဲရှိတယ်ကျန်တော့ဘာမှကျွန်တော်သိချာမသိရပါဘူ
းဟုတ်ကဲ့
လေရုံမထုတ်ဘူးလေရုံမထုတ်ဘူးအဲ့တော့ရုံမထုတ်တော့ဟိုအိုက်ရသိရကြတော့30တည်းနည်းလို့ကတတ်မှတ်ထားလိုက်ဆိုတာဒါပဲသိလိုက်တယ်အဲ့ဒါပဲသိရတယ်ကျွန်တော်တို့အခုပစ္စည်းတော့ပို့လိုက်ရပစ္စည်းကတော့ကျွန်တော်တို့ကသိတဲ့ဆရာတွေက30ရှိပြီပေါ့အဲ့ဒါပို့လိုက်တာဘာမှအแทဲကိုဘာမှချိတ်ဆက်ပြီးတော့ဆက်တယ်လို့မရပါဘူ
းကိုဝေယံဖြိုးမှုစပြီးတော့ဖန်းစည်းခံသွားရတဲ့အချိန်ကနေစပြီးတော့ဆိုရင်အခု NDI တို့မိသားစုနဲ့ဆက်သွယ်ပြတ်နေတာဘယ်လောက်များအချိန်ကြာသွားပါပြီလဲရှင်
လာလာချင်းကြပါပြီလေဆိုတော့အဲသူဆက်ထားပြနေတဲ့အခြေအနေကတော့သူတို့လိုက်လွှင့်လာတယ်ဒါကြီးသူရဲ့ post တွေကျွန်တော်တို့တွေ့ရတယ်အဲတော့ရဲ့နေဖြားသွားပြီးကျွန်တော်တို့ဘာမှမသိရပါဘူးသူငါပြောတဲ့တရားစကားအပားနဲ့ပဲဝရဝါဒတွေကြတော့ကျွန်တော်ကအဲစိတ်တွေရမ်းပူပြီးတော့စိတ်ကြောကြီးကိုလည်းခေါ်သွားတယ်ကျပိုက်အခြေအနေစိုးရတယ်လို့သိရတဲ့အတွက်ကျပနေရနေပြီးတော့ကျပမနေရရင်ကအဲကိုလိုက်တရပြစ်ခတ်တွေဈာရရတယ်ကျွန်မတက်လာပြီးတော့ကျပသွားရတာပါသွားတော့အဲ့မှာပစ္စည်းပဲပို့ခဲ့ရတယ်အဲ့လိုမျိုးပဲဟိုဘာဘာဆက်ဆက်လို့ပြရအောင်ဒီနေ့တခါချက်သွားတယ်ဟိုကျွန်မအချင်းမျိုးကြည့်ချင်လို့ပေါ့နော်စာပို့လို့ရတယ်လို့သိရပါတယ်ပေါ့သူကြီးကနေအကြောင်းတရားကြည့်လို့ဆိုတော့စာလည်းပေးလို့မရပါဘူးတဲ့တော့ရဲ့နေရနေပြီးရောတဲ့ဖမ်းတဲ့လူတွေကိုတဲ့ဘာဘာဆက်ဆက်လို့ပြရအဲ့လိုပြောလိုက်တယ
်ဟုတ်ကဲ့အဲ့တော့အန်ဒီအင်းစိန်ထောင်ထဲမှာရောကိုဝင်းရံဖြိုးမှုရှိနေတယ်ဆိုတာကတော့သိကြလားနေဟုတ
်အဲအခုတိုင်းဆိုလို့ရှိရင်သူကပစ္စည်းပုဂ္ဂိုလ်ရဲ့အပြေပြန်ပြရဘူးဆိုလို့ရှိရင်တဲ့အထဲမှာရှိတယ်တဲ့ဒါသူတို့သိတဲ့လူတွေပြောတာပေါ့နော်မနေ့ကသွားပို့တဲ့ဟာလည်းပြန်မထွက်လာဟိုတရက်ကဆိုတော့အဲ့ဒီကျမတို့ကအဲ့ထဲမှာဟိုရှိတယ်လို့ပဲယူဆရတာပေါ့နော်ဟိုရှိမရှိဆိုတော့ကျမအတိအကျမသိပါဘူးပေါ့
ဟုတ်ကဲ့အဲ့တော့ခုနအနီပြောသလိုပေါ့နော်အခုဒီလိုမျိုးဒီကိုယ်တိုင်နေရနေပြီးတော့အခုဒီသားကိုလာပြီးတော့မှရှာနေတဲ့အနေထားပေါ့မှာအန်ဒီအနေနဲ့ဗာများပေါ့နော်ဒီအန်ဒီသားလေးအတွက်ဟိုပြောချင်တာရှိပါလေရှင
်ကျမပြောချင်တာလေသားအထဲမှာဘယ်လိုနေရတယ်လဲနောက်ပြီးတော့ကျမရဲ့အခြေအနေပေါ့နော်သူဘာဖြစ်ချင်တယ်လဲသူကိုဖာလုပ်ပေးရမယ်ဆိုတော့ကျွန်မသိနေပါတယ်ဆိုတော့မိသားရဲ့ဆိုတာလေဟိုဘလို့ခေါ်မလဲရင်ပူနေရတယ်လေကျမလိုပဲပေါ့နော်ဘယ်လိုရောက်လို့ရောက်မှန်းမသိဘာလို့ရှိလို့ဖြစ်မှန်းမသိဆိုတော့အဲ့ဟိုအခုကဘလို့ခေါ်လဲဆိုတော့ကလေးတွေကိုထားဝယ်ကြပို့တဲ့ခြားရလဲနေရာတိုင်းနဲ့မသိတဲ့ခါကျတော့အပြင်ကပို့တဲ့လူတွေကလည်းတော်တော်ဒုက္ခရောက်နေတယ်အဲ့တော့အထက်ကကလေးတွေလည်းဘလို့နေဘလို့စားဘလို့နေထိုင်ရလဲဆိုတော့ကျမလည်းကျမသားပူတယ်လို့ပဲကျမပူဝင်ပါတယ်အားလုံးတို့သူတို့ဘယ်နေရာမှာရှိရဲ့အော်အခုငါတို့တတ်တော့ငါဘယ်မှာရှိလဲဟေးဘလူလေးကနေရတဲ့ဆိုလို့ရှိရင်နည်းနည်းသက်သာအောင်မယ်ပေါ့နော်အခုတော့ဘဲကိုခေါ်လို့ခေါ်မှန်းမသိဒီထဲကိုရှိနိုင်ရမသိအဲ့လိုပြူပန်နေရတဲ့မိသားရေအများကြီးပါပဲအဲ့ဒီရေအဲ့ဒီအားလုံးအတွက်ကိုလည်းအကုန်လုံးကိုပေါ့နော်အကူညီပေးကြည့်ချင်ပါတယ်လူမျိုးစုချင်ပါတယ်အဲ့ဒီသားစီကနေပြီးတော့ဟိုပေါ့အမေသားကတော့ဘလူနေရတယ်ဘယ်မှာတော့ရှိရဲဆိုတော့အဲ့လိုမျိုးလေးပြန်ပြောတာလေးတော့လေသိချင်တာပေါ့နော်ဒီလိုရေဟိုလိုလိုဒီလိုလိုတွေနဲ့ရက်ကရှင်နေပြီလေတော်ရဲ့နေရဆိုတော့အဲ့တော့အဲ့ဒီအဲ့ဒါကြီးကစိတ်ပြူပြောလေအဲ့လည်းမင်းကစားလဲစားလဲအဲ့ဒီတော့မပြတ်တက်တည်ချားရရနေပြီအလိုက်သားနေပြီတော့ဒုက္ခခံပြီးတော့ဖြတ်ပြီးတော့အချင်းကြီးကအဲ့လိုလာတာဆိုင်တဲ့ပြည်ပြည်တက်ပြီလားအမျိုးမျိုးတွေတက်ပြီးလာခဲ့ရတာပါကိုကိုသားအတွက်ကိုတော့အဲ့လိုမျိုးမိသားတွေလည်းအကုန်ဖြစ်ကြမယ်ဖြိုးဆုံမသိသေးတာရှိတယ်ရှားပွေနေကြတာရှိတယ်အဲ့ဒီအတွက်အဲ့လူတွေအားလုံးအတွက်ကိုလည်းအကူညီနိုင်ကူညီပေးပါလို့လည်းပြောချင်ပါတယ်ဒီရယ်နော်
ဖန်စီကန်သားရဲ့မိခင်ဖြစ်သူရင်ဖွင့်တံကိုနားဆင်ခဲ့ရပြီးတဲ့နောက်အခုတခါတနတ်မှန်တည်ဆုံသွားသူရဲ့ဆွေမျိုးသားချင်းတူပြောပြထားတာကိုနားဆင်ရပါမယ်။မတ်လ14ရက်နေ့တုန်းကရွှေပြည်သားဆန္ဒပြပွဲအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုမှာတည်ဆုံသွားခဲ့တဲ့ကိုဖြိုးစော်လင်းခေါ်အညာသားရဲ့ရုပ်အလောင်းကိုမိသားစုက3ရက်ကြာမှထုတ်ယူခွင့်ရခဲ့ပြီးလက်ခံရရှိတဲ့အချိန်ရုပ်အလောင်းဟာတိရှိမကောင်းအောင်ယူရင်းနေပြီလို့ဆွေမျိုးတော်ဆက်သူတူကအဖေအေကိုပြောပါတယ်။အသက်35နှစ်အရွယ်ကိုဖြိုးစော်လင်းဟာမတ်လ14ရက်ရွှေပြည်သားဆန္ဒပြပွဲတွင်ရင်ဘတ်ကိုကြီးမှန်ပြီးတော့တည်ဆုံသွားခဲ့တာပါ။ကိုဖြိုးစော်လေးနဲ့ဆွေမျိုးတော်ဆက်သူကို VOV သတင်းတော်မိုင်းဤတန်စင်ကဆက်သွယ်မေးမြန်းထားပါတယ်
။ဟိုအမအမျိုးတွေကနေပြီးတော့ပျောက်သွားတဲ့အလောင်းပြန်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ညီမကိုပြောပြပေးပါအောင်ရှင်
။အဲ့ဒီကညီမဦးလေးကကြားဆုံးရတယ်ပေါ့နော်။ရွှေပြည်သားမှာတနက်ပြစ်ခံရတာ။ရွှေပြည်သားသုံးထိတ်မှာကြားတာ။ကြားသွားတဲ့အချိန်မှာဆေးရုံကိုရွှေပြည်သားဆေးရုံသူတို့ရောက်သွားတယ်။ရွှေပြည်သားဆေးရုံမှာညီမတို့အလောင်းတွားယူတော့အလောင်းကိုထုတ်မပေးဘူး။သ တို့စစ်စေးရုံမှာခွဲစိတ်မယ်လို့ပြောတယ်စစ်စေးရုံမှာခွဲစိတ်မယ်ဆိုပြီးတော့အဲ့ဒါနဲ့စစ်စေးရုံတဲသွားတယ်နောက်နေ့မနက်မှာပေါ့နော်တဲသွားပြီးတော့မနေ့ကနေ့လယ်3နာရီကျတော့ညီမတို့3ရက်မြောက်တဲ့နေ့လယ်2နာရီ3နာရီလောက်မှပြန်ရတယ်ရတဲ့အချိန်မှာအလောင်းကအရန်ရုပ်ပြက်နေပြီဟိုပုတ်နေပြီပေါ့နော်ဟိုပုံမှန်ရဆိုရင်ညီမတို့တဲသွားတဲ့အလောင်းနေဆိုရင်ညီမတို့ဟိုအေးထိုက်ခဲကိုထည့်ရတယ်လေအဲ့ဒါကိုသူကလုံးဝမထည့်ပဲနဲ့အပြင်မှာချစ်ကလက်ဆန်ထားထားတယ်အဲ့တော့အလောင်းကအရန်ရုပ်ပြက်စင်းပြက်အရန်ပုတ်ပွနေတာပေါ့နော်အဲ့လိုဖြစ်သွားတယ်နောက်ပြီးတော့ညီမတို့ချက်ချင်းတကြိုလိုက်ရတယ်နောက်ပြီးတော့ချက်ချင်းတကြိုတဲ့အချိန်မှာလည်းညီမတို့ကမာရှင်လို့ရှိရအတွက်ညီမတို့ကညနေ9နာရီအချိန်မစောင့်နိုင်တော့ဘဲနဲ့ချက်ချင်းတကြိုလိုက်ရတယ်နောက်ပြီးတော့အဲ့တူပါလာပို့တဲ့လူတွေပန်းခွေလာပေးတဲ့လူတွေကလည်းလမ်းမှနေလှည့်ပြန်သွားရတယ်ဘာဖြစ်လို့တော့ညီမတို့ဘက်ကရွှေပြည်သားအရန်စိုးနေလို့လေ
ဟုတ်ကဲ့အမတို့ရောအလောင်းလာထုတ်ဖို့အကြောင်းကြားရလားရှင်
အော်ညီမတို့အကြောင်းမကြောက်ညီမတို့ပဲကိုပါကိုစစ်စေးရုံလိုက်သွားပြီးထုတ်တာပါ။ဟိုရလို့ရညာပေါ့နော်။စောင်းပြီးတော့မနက်ခေကမနက်7နာရီလောက်ခေကရအောင်သွားပြီးတော့စောင်းပြီးတော့အန်တော်ရီကထုတ်တာ
။တခြားဟိုဘယ်လိုအခက်အခဲတွေရှိတယ်လဲမာဒီမာရှယ်လောနဲ့ဆိုတော့လေ
။ဟုတ်ရှိရမာဘယ်လိုအခက်အခဲလဲဆိုတော့ညီမတို့မှအခုအတူပါနဲ့ပတ်သက်ပြီးတော့အဲ့အလောင်းပြန်မရတဲ့အတွက်ညီမတို့ဖိတ်စာလည်းမရရဘူး။အတူပါကဘာမှအစီအစဉ်မကြမလုံးလိုက်ရဘူးပေါ့နော်။ညီမတို့လောက်ချင်တာသူများဟိုအလောင်းကိုဂူသွင်းချင်တာပေါ့နော်ဘာဖြစ်လို့လဲဆိုတော့ညီမတို့လည်းတွေ့ချင်တယ်လေဒါပေမဲ့အဲ့လိုဂူသွင်းဖို့အချိန်ဦးမရှိလိုက်ဘူ
းအော်ဟုတ်ကဲ့တခြားမိသားစုဝင်တွေရောရန်ကုန်မှာရှိမိသားစုဝင်တွေရောအဆင်ပြေကြရလားရှင
်အော်အဆင်ပြေပါတယ်ဒါပေမဲ့ဟိုအရန်တော့အခုချိန်ကမြန်မာပြည်ရဲ့အခြေအနေကရွှေပြည်သားအရန်စိုးနေလေစစ်အုပ်ချုပ်ရေးနေမြေဖြစ်နေတဲ့အတွက်အချိန်ကြီးတော့လူတိုင်းကသိနိုင်တယ်လေနော်စစ်အုပ်ချုပ်ရေးနေမြေဖြစ်နေရအောင်
ဒီကိုအညာသားကဘယ်နေ့ကစပြီးတော့ဆန္ဒပြတယ်ရှင်သူအရင်တော့ကဟိုထက်ထက်ဝင်ဆန္ဒပြတာ
စေဖေဖော်ဝါရီလ10ရက်နေ့လောက်သူတို့ဆန္ဒစပြတဲ့အချိန်ကလေးကသူအမြဲတမ်းသွားတယ်သူတစ်ခါလေးဆိုရင်လှဲတန်းတို့ဘာလို့အထိပါသွားတယ်သူဥစ္စာတယောက်ထဲဆန္ဒသွားပြတာသူပါသူစိုက်တယ်လေးမောင်းမောင်းသွားပြီးတော့လှဲတန်းတို့အိပ်ဘက်ကြီးပေါ့နော်သူအမြဲတမ်းသွားတယ်နောက်ပြီးတော့အခုဒီလိုနောက်ပိုင်းမှသာဒီစီရန်ဆိုးလာရင်နောက်ပိုင်းမှာသူရှိပြီးသားမှာပဲပြရတယ်။နောက်ပြီးသူကလည်းသူ့ရဲ့မိသားစုကလည်းအဆင်မပြေဘူးလေ။စာဝတ်နေရေးအရာအလုပ်လုပ်ရတယ်ဆိုတော့သူကစိုက်ကဲကဲဆိုရဲဆိုတော့သူပုံမှန်တော့အများရန်လိုလိုတော့သူစူးစမ်းပြီးသွားပြရတယ်။ဒီမှာတို့လိုပဲတခြားသူတွေလည်းအဲ့လိုအခက်အခဲနဲ့မကြုံမဲနဲ့ဒီအရေးတော်ပုံမြင်မြအောင်ပါလို
့။ဟုတ်ကဲ့စိတ်မကောင်းပါဘူးမာရေ
။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်မာ
။ဟုတ်ကဲ့ပါရှင်။ဒီခုတော့အချိန်ယူပြီးတော့ဖြေပြရတယ်ကျေးဇူးတင်ပါတယ်မာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။
အခုဆက်ပြီးတော့ကချင်ပြည်ဘက်မှာတိုက်ပွဲတွေဘယ်လောက်ပြင်းထန်နေပြီလဲကြည့်ရအောင်ပါကချင်ပြည်နယ်အင်ဂျာရံမြို့နယ်ထဲမှာ KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေပဲလူဒေသခံတွေကပြောပါတယ်ဒီအပိုင်းတွင်တိုက်ပွဲတွေကြောင့်မြစ်ဆုံစစ်ဆောင်စခန်းကိုတင်းဆောင်ရောက်ရှိနေတဲ့အင်ဂျာရံဒေသခံရော်သားတွေမြကြီးနားမြို့စစ်ဆောင်စခန်းကိုပြောင်းရွှေ့ရောက်ရှိသွားပြီလို့လည်းဆိုပါတယ်ဒီဝေဒနာတော့နိုင်ကိုရင်ကသတင်းပေးပို့ထားပါတယ
်ကချင်ပြည်နယ်အင်ဂျာရံမြို့နယ်ဘက်မှာဒီကနေ့မှလည်းမြန်မာစစ်တပ်နဲ့ KIA တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့တိုက်ပွဲဖြစ်ပွားရာဂွေလူရွာသားတို့ကပြောပါတယ
်ဒီမနက်နဲ့ရသုံးနဲ့အတားတော့ကြားကြတယ
်အခုတိုက်ပွဲဖြစ်ပွားတဲ့နေရာဟာအင်ဂျန်ရံမြို့နယ် KIA တိုက်ရင်လေးဒေသဖြစ်ပြီးရက်ဆက်ဆိုသလိုနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာပါအင်ဂျန်ရံမြို့နယ်ဖက်တိုက်ပွဲချိန်နေတဲ့ပတ်သက်လို့ KIA ပြောခွေရဘူမူကြီးနော်ဘူကအခုလိုပြောပါတယ
်တော်တို့ရထားတာကတော့မနေ့ကဟိုမစ်ဆုံရဲ့အချက်တဲ့ချမ်းသက်မှာတော်တို့ရဲ့ KIA တိုက်ရင်လေးနေတဲ့ဘက်မှာတိုက်ပွဲဖြစ်ပါတယ်မြို့နယ်နဲ့ပြောမယ်ဆိုလို့ရှင်တော့အင်ဂျန်ရံမြို့နယ်ကြပါတယ်အဲ့မှာဒီကမ္ဘာတော်ခံတခုရှိတဲ့နေရာမှာတိုက်ပွဲဖြစ်ပါပဲ
တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုကတော့မသိရသေးဘူးလို့သူကဆိုပါတယ်ပြီးကြတဲ့ရက်ကတိုက်ပွဲဖြစ်စဉ်တွင်အင်ဂျန်ရံမြို့နယ်ကဂွေးထောင်တံပောင်ရံပစီစိုးနဲ့စနီတူရံကျေးရွာဆစ်ဆောင်ရွာသားရကျော်ဟာမိကျင်းနာမြို့နယ်ကတံဘဲဆစ်ဆောင်စခန်းကိုတင်းချောင်လာခဲ့ကြပါတယ်ဒီဆစ်ဆောင်တွေတဲကတချို့ဟာတံဘဲစခန်းကနေပါလနာဆစ်ဆောင်စခန်းကိုရောက်ရှိနေပြီလို့ဆစ်ဆောင်ဂွေးထူရွာသားကဆက်ပြောပါတယ
်တံဖေးမှာတော့ရောက်နေတာလဲရှိပါတယ်ပြီးတော့တရားကျော်တော့ဒီတံဖေးကမကြည့်အရင်ကပါနာဆစ်ဆောင်ပြန်ပေါ့အဲ့တော့ကျန်ရောက်ခဲ့ပြီမင်းကချစ်နိုင်ပြီကျော်တော့မှာ
ပြီးခဲ့တဲ့မလ17ရက်နေ့မနေ့စောပိုင်းကကချင်ပြည်နယ်ဖားကားမြို့နယ်ဇက်စင်းကျေးွာနီးကစစ်တပ်စခန်းနဲ့ရဲစခန်းကို KIA ကချင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်
แต่ไม่ติดลูกพี่ป้อนนี่แหละไต่ป่วยดีมากแกยังอยู่ป่วยอย่างยุ่งยากเช่นไต่ดำมือบุลุแกยังอีพี่ก็ยังผู้มุ่งจีนน้องปูกัสสุบาร์เลยจนเราเกี่ยวเนี่ยแหละอันนี้ยูปอมาน้องพี่รอปีตุลุตุสี่เนี่ยอยู่อะไรมาตักขันดีกูวันดินดามิโรวันไต่ดาบิโรมันลูกกูจันโรเลี้ยงยังจะทำสุดาพิบาร์เลยแล้วมาคุกพี่เนี่ยได้ไต่ป่วยเดียวเช่นนั้นตมาเดียวเช่นนั้นก็ตามมือบุลุมิโรต้องจันเด็ดตบโอเนต้องจันเด็ดเนี่ยทำให้ไต่ป่วยสมุดอาช
ပြည်သူများရဲ့အခြေအနေကိုပြောပြတဲ့အခါမှာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အဖွဲ့ပြောခွင့်ရပုံမှုစာအကျော်ကဆိုပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကအဖွဲ့တွေဖြစ်တဲ့ ဒီတော့တွင်CRPHကိုပြည်တော်စုလှုပ်တော်ကုစားပြုကော်မတီကနေတိုင်းဒေသနဲ့ကအဖွဲ့စီအလုံးကိုအကြမ်းဖက်ဖွဲ့မှဖြစ်စေမတရားသိမ်းမှဖြစ်စေပယ်ဖျက်ကြောင်းဒီကနေ့မတ်လ16ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သမ်းဘလောင်တပ်ဖွဲ့တီအန်အယ်လီကCRPH ရဲ့ထုတ်ပြန်ချက်ပေါ်မှာသဘောထားမှတ်ချက်မပေးလို့ကြောင်းတီအန်အယ်လီဖွဲ့ပြောခွင့်ရဗမှုစာအကျော်ကဆိုပါတယ်
အလားတူCRPH ရဲ့ထုတ်ပြန်ချက်ပေါ်မှာကရန်ဦးအနေနဲ့ဘာမှသဘောထားမှတ်ချက်ပေးတာမရှိဘူးလို့ကရန်ရေးပြောခွင့်ရဗမှုကြီးနော်ပူကဆိုပါတယ်။ဖွေဝိုင်းလောက်တရက်နေ့မှာတမတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းနိုင်ငံတော်အတိုင်းအမြန်ပုတ်ကိုသမရအစိုးရဖွဲ့ဝင်ဝန်ကြီးတွေ
NDP ပါတီထိတ်တန့်ခေါင်းဆောင်တွေကိုဖမ်းဆီးခဲ့ပြီးတော့နိုင်ငံတော်အစီအမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းခဲ့ပါတယ်။ကြာရှိတဲ့လှုပ်တော်ကိုယ်စားလှယ်တွင်တိမ်းရှောင်လူမြောက်သူတွေထဲကပြည်ထောင်စုလှုပ်တော်ကိုယ်စားပြုကော်မတီCRPH ကိုဖွဲ့စည်းခဲ့ပြီးစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြမှုကိစ္စတွေအပြင်နောက်ပိုင်းတိုင်းဒေသနဲ့ကံဖွဲ့တွေနဲ့တွေ့ဆုံညှိနှိုင်းမှုတွေပ
ကျွန်တော်တို့ဒီကကြတဲ့မြို့နယ်တချို့မှာစစ်ကောင်စီကအကြမ်းဖက်ဖြိုခွဲတာစစ်အုပ်ချုပ်ရေးထုတ်ပြန်ထားတာတွေကြောင့်နေရာရွှေပြောင်းမှုတွေနဲ့အတူစာဝန်တွေရဲ့လုံခြုံမှုမရှိတော့တဲ့အခြေအနေကိုဦးတည်နေပြီလို့ပညာရှင်တွေကသတိပေးနေပါတယ်။ရန်ကုန်ကရတာတဲ့ဒီသတင်းပြေဆုံးကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်။စံပုံစုံရဲ့အခြေတည်ထားတဲ့လမ်းတရားရွှေပြည်တော်တောင်ငုံစားတဲ့နေရာတွေမှာဒေ အခုပြန်လဲလူတွေအနေနဲ့ကြာရတယ်တော့လေဟိုမှာရောဘလောက်ထိသူတို့အတွက်လောက်ခိုင်ခွင့်လန်းကသူတို့ကိုပေးနိုင်မလဲပေါ့အရေးရှိမှာတစ်ခေတ်ဒီဟာကြာလာလာတဲ့ညအားလုံးကတော့အဆင်မပြေတာလေပို့ပြီးဒုစရိုက်တွေကပုံများလာတာလေဒါမျိုးတွေဖြစ်လာတယ်လူကတော့လေဟိုစာခမေးမဆောင်လဲမနေနိုင်ဘူးအသက်ရှင်နေဒီမှာကာလပတ်လုံးကတော့သူရှင်တန်မှုတွေနှီးပေါင်းဆောင်နေစဉ်းစားလာဆိုတော့သမှုဆောင်တွေကအလုံးမဖြစ်တော တော့မပေါ်လာအောင်လည်းမသိဘူးပေါ့နော်ဒါမျိုးကြီးဖြစ်လာမှာပေါ့
ကိုဗစ်ကြောင့်စီးပွားရေးရိုးရိုးနေတဲ့မြန်မာနိုင်ငံဟာဆီယာနာသိမ်းမှုကြောင့်နောက်ဆက်တွဲဖြစ်လာမယ့်အစားအစာပြုလုပ်မှုတွေစိုးရိမ်စရာဖြစ်လာကြောင်းကမ္ဘာစံတရိတ်ခါပြုလုပ်မှုအစီအစဉ် WFC ကသူ့ရဲ့မြန်မာပြည်ထောင်စုညွှန်ကြားရေးမှူးစတီဖန်အန်ဒါဆန်ရဲ့ပြောဆိုချက်ကိုကိုးကားထုတ်ပြန်လိုက်ပါတယ်ဒီမိုကရေစီပြန်လည်ရရှိဖို့တပေးပေါက်နေတဲ့နိုင်ငံဝန်ထမ်းတွေလမ်းပေါ်ထွက်ဆန္ဒပြနေသူတွေကြောင့်ဗန်စနစ်တွေကုံစီစစ်စစ်မှုတွေနိုင်ငံတကာထောက်ပံ့ရေးအစီအစဉ်တွေပါရပ်တန့်သွားပါတယ်။ဒါဟာစစ်အစိုးရကိုဥတီတက်ခိုက်တာဖြစ်ပေမဲ့ထိခိုက်ရလွယ်အခြေခံလူဒဏ်စားနဲ့အခက်အခဲတွေစတင်ရင်ဆိုင်နေရကြောင်းဒီထုတ်ပြန်ချက်မှာရေးသားထားတာပါ
။စီးပွားရေးကြီးနေရတော့ကျွန်တော်ထင်တယ်လောလောဆယ်ဖြစ်ပြနေတဲ့အခြေအနေရဆိုင်တာစီးပွားရေးကြက်ဆိုတော့ဒီဝိအချိန်ကြီးရတော့ကောင်းမှုတော်တော်ခဲရင်မှာပါစိုက်ကျူးကြီးနေနေပဲကြည်ကြည်ထုတ်လုံမှုနေနေပဲကြည်ကြည်ဘာပဲကြည်ကြည်ပေါ့လေသိပြီတော့အချိန်ကြီးရတော့ကောင်းမှုကတော်တော်ခဲပါလေ
ပြည်တော်စုစီးရင်စီချုပ်လုပ်ခဲ့သူဥမော်တန်ပြောပြသွားတာပါနိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF ရဲ့အချက်အလက်အရဆိုရင်ဖေဖော်ဝါရီလအတွင်းပြည်တွင်းမှာလုပ်ငန်းသစ်180ကျော်ပဲမှတ်ပုံနေကြပါတယ်နှန့်ရှင်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့ဇန်နဝါရီလနဲ့2020ဖေဖော်ဝါရီလမှာမတ်ပုတ်တင်ခဲ့တဲ့လုပ်ငန်းသစ်ပေါင်း1400ဝန်းကျင်ရှိခဲ့တာပါဒါဟာနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေမှာလုပ်ငန်းစတင်ဖို့ဆန္ဒမရှိဘူးဆိုတာပြသနေတာဖြစ်ကြောင်းပြည်ပသတင်းဌာနတွေကရေးသားကြပါတယ်ကိုဗစ်ကရောက်ထားဖို့စူးစမ်းနေချိန်မှာဆီယနာသိမ်းမှုကြောင့် အကျိုးဆက်အနေနဲ့ရှိပြည်သားနိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဟာပြန်ထွက်ဆပြုလာပါတယ်။ကာယောဂကာလအဖြစ်လက်ပတ်နေတဲ့ဆက်မှုလုပ်ငန်းတွေဟာစီအုပ်ချုပ်ရေးကြောင့်ရပ်တန့်သွားကြောင်းပြည်တော်စုလွတ်တော်စီးပွားရေးအကြံပေးလုပ်ခဲ့သူဦးစောဖေဝင်းကပြောပါတယ
်။နေရီကလာပြီးတော့အလုပ်လုပ်ကြတဲ့အလုပ်သမားတွေပေါ့နော်။အဲ့ဒီအလုပ်သမားတွေကလည်းပဲပြန်ကုန်နေဆိုတော့စီးပွားရေးလုပ်ငန်းတွေကတော့လက်ပတ်ရတာတော်တော်ခက်သွားတဲ့အတွက်ကြောင့်မို့လို့တိုက်ပြီးရစီးပွားရေးအခြေအနေသူသဖြင့်ပေါ့နော်ဆက်မှုကန္တာလေကုံတော်ရေးခန္ဓာစသည်ဖြင့်ပေါ့အဲ့လိုဟာမျိုးတွေမှာတော့တော်တော်ကိုကြိတ်ကြိုက်နိုင်စရာအကြောင်းရှိတယ်လို့မြင်ပါတယ်
။ဒီအပိုင်းတွင်စားအုံးစီဈေးဟာ20ရာခိုင်နှုန်း၊စံဈေးကမြို့ကြီးတွေမှာ400ခိုင်နှုန်း၊ဗမော်နဲ့ပူတာအုံမှာတော့35ရာခိုင်နှုန်းအထိတက်သွားကြောင်း WFP ကဖော်ပြထားပါတယ်။လောင်စာစီဈေးကလည်း15ရာခိုင်နှုန်းကနေ33ရာခိုင်နှုန်းအထိတက်သွားပါတယ်။ကိုဗစ်ကာယောဂါကာလကလေးကဝင်ငွေထွက်ငွေညော့သွားတဲ့မြန်မာပြည်သူတွေဟာအာဏာသိမ်းနောက်ဆက်တွဲစီးပွားရေးပြဿနာကြောင့်တကယ်ကိုစိုးရင်စရာရှိလာကြောင်း WFP ရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါဆီယနာသိမှုအောက်မှာဒတိုင်းပြည်လုံးရဲ့စီးပွားရေးအခြေအနေကိုရေရှည်မျှော်ကြည့်မယ်ဆိုရင်အစိုးဘက်ကိုဦးတည်နေပြီးစစ်တပ်ကတော့အရင်တိုင်းသူတို့ရဲ့စီးပွားရေးတွေရှင်သန်နိုင်မယ့်နည်းလမ်းကိုပဲပြန်သွားဖို့ရွေးချယ်လိုက်မယ်လို့စီးပွားရေးပညာရှင်တချို့ကပြောပါတယ်ခင်ဗျာ
အခုဆက်ပြီးတော့မြန်မာအရေး၃ချက်ကိုထုတ်လင်ပါမယ်ဖေဖော်ဝါရီလနေ့မှာဆီယနာသိမှုနောက်ဖြစ်လာတဲ့စန့်ကျင်ဒေါ်လာမှုတွေကအခုနောက်ပိုင်းမှာပိုပြီးတော့အရှိန်အပြင်းထန်လာပါတယ်လူလူုံကြောင်းမှုစန့်ကျင်ဒေါ်လာမှုတွေကနေဘယ်လိုအခွင့်အလမ်းတွေပေါ်ပေါက်လာနိုင်ပါသလဲ VA မြန်မာပိုင်းအယ်ဒီတာဦးကျော်စံသားနဲ့မတ်တင်ကြီးထိုက်မေးမြန်းထားတာကိုဒီသတင်းပတ်မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်တင်ဆက်လိုက်ပါရခင်ဗျာ
အင်္ဂလိပ်ဦးကျော်စံသားအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာဆီယနာသိန်းစန့်ကျင်ဆန္ဒပြတဲ့အပေါ်မှာစစ်တပ်ကနေပြီးတော့အင်အားသုံးပြီးတော့ပို့ပြီးတော့နှိမ်နှင်းလာပါတယ်။ဒါပေမဲ့လို့လေလူမှုရဲ့တော်လှန်ရေးလူမှုရဲ့ဆန္ဒပြမှုတွေကပို့ပြီးတော့တောင်မှအားကောင်းလာတယ်လို့ပြောလို့ရပါတယ်။ဆိုတော့ဒီလူမှုတော်လှန်ရေးကနေလူမှုလိုချင်နေတဲ့အပြောင်းလဲမျိုးပေါ်ပေါက်လာမဲ့အလားအလာပုံမှာအရင်ဆုံးသုံးသပ်ပေးပါရှင်အကဲ
။ဟုတ်ကဲ့။မသိငီပြောသလိုပဲစစ်တပ်ကပို့ပြီးနှိမ်နှင်းလာလို့လူမှုဘက်ကလည်းပဲတခင်နဲ့မတူရက်တခင်မကြုံဘူးရက်တော်လှန်ဥက္ကမျိုးဖြစ်ပါတယ်အဲဒီတော်ရလေးကိုထိရောက်တဲ့ဆိုချမှုတွေဖြစ်ပါတယ်အုတ်ချွေရန်တရားကြီးဟာရဆိုင်သွားတာစစ်တပ်အနာသိနာရက်ပေါင်း40ကျော်လာပြီးအုတ်ချွေရန်တရားကိုသူတို့ဘာမှမလုပ်နိုင်ဘူးအစိုးဆုံးကဘန်လုံငန်းကအစစီပွားရေးလည်းပဲအကုန်လုံးရဆိုင်လို့ဖြစ်နေတယ်စစ်တပ်ကဘလို့ဘလောက်ပဲပြစ်ပြစ်သက်သက်လူတွေကတော့စပီတော့ထွက်နေလို့ဆိုတော့တော်လေးကိုပြင်းထန်တဲ့တိုက်ပွဲတော်လှန်ရေးဖြစ်ပါတယ်ဆိုတော့အပြောင်းလဲဖြစ်လာနိုင်တဲ့အကြောင်းကတော့အများကြီးရှိပါတယ်တကယ်တော့အပြောင်းလဲဖြစ်နေရဆိုအခုကလေးဆောစောကပြောရတဲ့ဥချိုရရန်တရားရဆိုင်တာလို့ပြောဆိုတော့အပြောင်းလဲပဲကြည်ကြဲတဲ့အကြောင်းလေးဖြစ်လာနေပြီပဲသို့တော်လည်းပဲအဲ့ဒီအပြောင်းလဲဟာဆက်ပြီးတော့အချိန်ပြီးသွားရလဲလို့ထင်ပါတယ်စစ်တပ်ရဲ့သဘောတဘာဝကကျွန်တော်ဆုံးမှာပြီးဆိုပြီးတော့လက်မြောက်ပြီးတော့ထွက်ပြေးမဲ့စစ်တပ်မျိုးမဟုတ်ပါဘူးဘိုးဘောင်ထံမပြစ်ဘူးတဲတဲ့ပြစ်တဲ့ stress mentality ပေါ့လေဒီသဘောထားကသူတို့ကအများအားရှိနေတာပါဆိုတော့ဒီဆနပြတဲ့ပြည်သူတွေဘက်ကလည်းပဲသူတို့ရဲ့အခြေအနေကိုကြည့်ပြီးတော့ပေါ့လေအဲ့ဆုတ်ကစားပြီးတော့ဒါအပြောင်းလဲကိုပုံဝေးပြပြပြောင်းဖြောင်းဆက်ဆက်သွားအောင်မယ်လို့ထင်ပါတယ်ခင်ဗျာ
အဲ့တော့ဒီပြည်သူတွေမျှော်လင့်တဲ့အတိုင်းအပြောင်းလဲတွေခက်မြန်မြန်ပေါ်မလာဘူးဆိုရင်ဒါဟာပြည်သူတွေရဲ့မျှော်လင့်ချက်ကုံဆုံးသွားတဲ့သဘောများဖြစ်လာမလားရှင်အင်ကဲ
ဘယ်လိုမှမဖြစ်နိုင်ပါဘူးဒီ crisis ပေါ်လေအကျတဲ့ does not who ဖြစ်လာရင်အဲ့ဒီ crisis နဲ့တက်ပြီးတော့ opportunity ခေါ်တဲ့ဒီအခွင့်အလမ်းဆိုတာလည်းပဲတွဲပြီးပါလာတတ်ပါတယ်ဆိုတော့ခုနကကျွန်တော်တို့ပြောခဲ့တဲ့အကြောင်းလဲဖြစ်လာနိုင်တဲ့အခွင့်အလမ်းဟာအရေးကြီးဆုံးအခွင့်အလမ်းပါပဲ။ဆီယနာဂျင်စတိတ်ကြာဆုံးပြီးတော့ဒီမျိုးဆီယနာဂျင်စတိတ်မေ့မိန်သွားပြီးတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးဘက်ကိုအသာသွားမယ်ဆိုရင်ဒါဟာအခွင့်အလမ်းကြီးတစ်ရက်ပါပဲ။အဲ့ဒီအခွင့်အလမ်းကမကဘူးတခြားအခွင့်အလမ်းလည်းရှိပါတယ်။ဥပမာအဖြစ်မူဝါဒဆိုင်ရာအခွင့်အလမ်းပေါ့လေ policy opportunity လည်းဖြစ်လာနိုင်ပါတယ်။အခုပဲတိုင်းရင်းသားတွေကိုနှစ်ဖက်စလုံးကစစ်တပ်ဘက်ကလည်းပဲအရစီယုံနေတယ်။ဒါ federal ပြည်ထောင်စုဖန်တီးပေးပါမယ်ဆိုတာသူတို့ရဲ့မူဝါဒကိုငါကပြောင်းလဲလာတဲ့သဘောပါပဲသူတို့ကစီးရယ်ငါတို့ဘက်ကိုဒီတိုင်းရင်းသားတွေပါမှသူတို့လူချင်းတဲ့ဘက်ကိုရောက်မယ်လို့သူတို့မျှော်လင့်ထားဆိုအခုခါမှာ CRPH ကလည်းပဲရခိုင် NLD အစိုးရတဲ့ပို့ပြီးတော့ထိရောက်တဲ့တိုင်းရင်းသားစီးလုံးညွေကြွကြော်တဲ့ထွက်လာတယ်လို့ကျွန်တော်စုံစမ်းမိပါတယ်ဒါ Federal Democracy ဟိုက Democracy Federal ဘာညာအရင်ပေါ်ခဲ့ရတဲ့ Federal Democracy လောက်ရမယ် Federal ဖြစ်ဖို့သိအရေးကြီးတယ်ဆိုတော့ဥစားပြပြောတာလေဒီဟာ policy ပြောင်းလဲလာမယ်အခွင့်အလမ်းတွေဖြစ်ပါတယ်ဆိုတော့လာလာကတော့ဘယ်လိုမှဆုံဆုံးမြင့်မြင့်သွားတယ်လို့ပြောလို့မရနိုင်ပါဘူးခင်ဗျာ
အဲ့တော့ဒီအပြောင်းလဲတွေပေါ်လာဖို့အတွက်ပေါ့နော်အဓိကလိုအပ်ချက်တွေကိုလည်းအငယ်သုံးသပ်ပေးစီခြင်းပါလေရှင
်အဓိကတော့တွန်းအားနဲ့ PR ပေါ့လေပြည်သူတွေတိုက်ရင်ဆိုင်ပြီးတော့ number 2ဆန္ဒပြနေကြတာကတော့ PR ပေးနေကြတာပဲ ဟိုဘက်ပြည့်လည်းပဲဒီကလုံးဝတောင်းဆိုဘူးအစည်းခံပြီးတော့သိပ်ပြီးတော့ကြေကွဲဝန်းနေကြတောက်ပါတယ်အဲ့ဒီခါတွေကိုမြင်ရတဲ့ကိစ္စအားကျွန်တော်ဆိုရင်အင်တန်ပြင်ထန်တဲ့ PR ဖြစ်ပါတယ်တစ်ချိန်တည်းမှာပဲနိုင်ငံတကာရဲ့ PR လည်းအရေးကြီးပါတယ်နောက်နိုင်ငံလည်းဆို PR ပြကြတယ်စီးပွားရေးတန်ခတ်ပိတ်ဆိုတဲ့ဘာညာညွန့်ညွန့်လုပ်လာကြတယ်စစ်တပ်ကအကြီးအကဲတွေသူတို့စာသမီတွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုလှုပ်ရှားလို့မရအောင်သူတို့လုပ်လာကြတယ်အထောက်ပံ့ပေးမဲ့ကိစ္စတွေကိုရဆိုင်တာတွေလုပ်လာကြတယ်သို့တော်လည်းပဲတစ်ဖက်မှာလည်းဒီဖီအားပြင်တွန်းအားလည်းလိုပါတယ်သူသဖြင့်အာဆီယံတို့တရုတ်တို့ဂျပန်တို့အိန္ဒိယတို့အိန္ဒိယနိုင်ငံတွေကဖီအားထက်တွန်းတဲ့သဘောမျိုးသူတို့ဆောက်လဲလို့ကျွန်တော်နားလည်ပါတယ်ယူဆပါတယ်ဆိုတော့ဖီအားနဲ့တွန်းအားပူးတွဲပြီးတော့လုပ်ရမယ်ဒီအာဆီယံကတော့သူတို့မှာသူများနိုင်ငံပြည်တွင်းရေးကိုဝင်မစစ်ဘူးဆိုတဲ့ယူဆရဲ့ consensus ဆိုတဲ့အများသဘောတူမှာဖြစ်မယ်ဆိုတဲ့ယူဆရဲ့ထန်ထားတယ်လို့ဆိုနိုင်ပါတယ်။ဘာလို့ဆိုအာဆီယံနိုင်ငံတွေအထက်မှာကိုနာယာကွန်မြူနီလည်းပါတယ်၊ဖေဥဆိုင်မန်ဘီယင်းနိုင်ငံလည်းပါတယ်။ဒါစစ်တပ်ကဒီမိုကရေစီအရေးချုံပြီးအုပ်ချုပ်တဲ့အစိုးရလည်းပါတယ်ဆိုတော့တော့အတုံးဘူးဆိုတော့ဒီ consensus ရပြီးတော့ဘယ်တော့မှ PR ပြမှာမဟုတ်ပါဘူး။တရုတ်ကလည်းပဲဒီပွဲလုပ်နေရတော့သူကလည်းဒီဟာကိုအများကြီးချိန်စဉ်းစားပါလိမ့်မယ်ဆိုတော့ဒီအာဆီယံတရုတ်အပေါင်းနဲ့အင်္ဂလိပ်နိုင်ငံတွေကဒီအချင်းစုပေါင်းပြီးတော့တွန်းအားပေးရမယ်။ဆိုတော့နောက်နိုင်ငံတွေကုလသမဂ္ဂကတော့ PR နဲ့ဒီအင်္ဂလိပ်တရုတ်တို့ဘာလို့ရဲ့တွန်းအားနဲ့ပေါင်းပြီးတော့သွားရင်တော့နည်းနည်းရွေးနိုင်တယ်လို့ထင်ပါတယ်။ဒီချိန်ထဲမှာအဓိကကတော့ပြည်တွင်းရဲ့အင်အားပေါ့ခင်ဗျာ။ပြည်တွင်းကပြည်သူလူထုရဲ့ဆန္ဒပြအုံကြွမှုနဲ့တိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်လာမှုဒါအသိအကျေလို့ကျွန်တော်ထင်ပါတယ်
။ဒီတရုတ်ဟာဆိုလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းလေးတန်းနည်းနည်းပြောင်းလာတဲ့သဘောထားရှိပါတယ်ဒါပေမဲ့မြန်မာဒီစစ်အာဏာသိမ်းမှုတို့ဘာလို့ပြောဆိုရှုတ်ချမှုတော့မရှိပါဘူးဆိုတော့တရုတ်ဘက်ကဒီလိုလေးတန်းပြောင်းလာပြီမဲ့လေမြန်မာစစ်တပ်ကိုသူတို့ကဒါအလျှော့ပေးခိုင်းတဲ့အထိရောက်လာပါမလားရှင
်အလျှော့ပေးခိုင်းတဲ့အထိတော့မရောက်နိုင်ပါဘူးအလျှော့ပေးခိုင်းတာကိုတော့မြန်မာစစ်တပ်ကဘယ်တော့မှလက်ခံနိုင်မှာမဟုတ်ပါဘူးသူကတော့သို့တော်လည်းပဲတိတ်ပြီးတော့တွန်းအားပေးနိုင်တဲ့အင်အားတရုတ်မှာရှိရလို့ထင်ပါတယ်ဘုကိစ္စမဲ့တရုတ်ကဒါကိုအနာသိနေလို့ဆိုပြီးမဆုတ်ချပါဘူးပြည်သူတွေကိုရဲစဲမလုပ်ပါနဲ့ဖန်ဆီးထားတဲ့ပုံစံတွေလွှတ်ပေးပါဘာညာဆွဲကိစ္စမှာတော့ဒါကုလသမဂ္ဂနဲ့တစံနဲ့ထွက်လာတာဒါဟာအင်မတန်တိုးတက်လာတဲ့လက္ခဏာလို့ဆိုရပါတယ်တရုတ်ကအဲ့ဒီဟာကိုအချိန်ကြိုက်ပဲတချို့ကသုံးသပ်ကြတယ်မြန်မာနိုင်ငံမှာရှိတဲ့တရုတ်စစ်ရုံးတွေကိုဆန္ဒပြသမားတွေမိရှုတယ်ဆိုပြီးတော့စစ်တပ်ကလုံနေရဆိုပြီးတော့လေတချို့ကပြောနေကြတာတွေ့ရပါတယ်ဘလောက်မှန်လဲမမှန်ဘူးလဲဆိုတော့ကျွန်တော်တို့မီဒီယာသမားတွေကစောင့်ကြည့်ရမှာပေါ့လေဆိုတော့ဒီကိစ္စကိုလေတရုတ်ကချင်းချင်းပါလိမ့်မယ်သူရဲ့စီးပွားရေးကဒီစိတ်ယုံမရှိတာနဲ့မကဘူးမြန်မာနိုင်ငံမှာသူရဲ့ဒေနံပိုက်လိုင်းတို့ဟိုအိန္ဒိယသမုဒ္ဒရာကို trip out strategic မဟာဗျူဟာမြောက်တဲ့လမ်းကြောင်းတွေနဲ့အစီအစဉ်နဲ့ရှိရင်ဒါကိုလည်းပဲသူတို့ဘယ်တော့မှအထီးခိုက်ခံမှာမဟုတ်ပါဘူးဆိုတော့သူကဖြစ်နိုင်တဲ့များပြည်လဲအောင်ပြင်ထိုင်ဖို့အဲ့ဒီကိစ္စကိုပဲတရုတ်ကတွန်းတွန်းတိုက်တိုက်ဝင်ပြီးတော့ကျန်တဲ့နိုင်ငံတွေနဲ့ပေါင်းပြီးတော့လွတ်ဖို့လုပ်လို့မျိုးထင်ပါတယ်။နောက်နိုင်ငံတွေကလည်းပဲဖိအားပေးတဲ့နေရာတရုတ်လိုနိုင်ငံမျိုးကိုရှေ့ကိုတွန်းထုတ်ပြီးတော့ကဲမင်းတို့စပြီးတော့နောက်လည်းနောက်ကလိုက်မယ်ဆိုပြီးပုံစံမျိုးလုပ်လိုက်ရင်တော့ဒီမျိုးတမီဖြစ်လာမယ်လို့ပြောလို့ရပါတယ်
။ဟုတ်ကဲ့ရှင်။အကဲနောက်တစ်ခုကတော့ဒီမီဒီယာတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်။အခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံတွင်းမှာစစ်တပ်ကနေပြီးတော့ဟိုပြည်တွင်းမီဒီယာကြီးတွေပေါ့နော်အကောက်နဲ့မီဒီယာကြီးတွေအပါအဝင်ဒါမီဒီယာတွေကိုပိတ်ပင်လိုက်ပါတယ်။နောက်ပြီးတော့ဒါသတင်းတောက်တွေကိုလည်းပြစ်မှတ်ထားပြီးတော့ဖမ်းဆီးပါတယ်။ဆိုတော့အဲ့ဒီမှာဒီမီဒီယာအားကလည်းညော့နေပါတယ်။တစ်ချိန်တည်းမှာပဲဒီမြန်မာနိုင်ငံတွင်းကဆန္ဒပြမှုတွေမှာ live ထုတ်လွှင့်တဲ့အခါမှာဆိုလို့ရှိရင်ဒီနေရာမှာတော့မီဒီယာအားနည်းနေပါတယ်ဆိုတော့ဒီလူထုပေါ့နော်လူထုရဲ့သူတို့ရဲ့ဆန္ဒတွေကိုလည်းကျမတို့တွေ့နေရပါတယ်။အဲ့တော့ဒီလူထုတော်လှန်ရေးဒီဆန္ဒပြပွဲတွေမှာမီဒီယာရဲ့အခန်းကဏ္ဍမီဒီယာတွေဘက်ကဘာတွေများလုပ်ပေးနိုင်ပါသလဲရှင်အဲ့ကဘလို့များမြင်ပါလဲ
အခုဖြစ်နေတဲ့ကိစ္စမှာမီဒီယာဟာသိအရေးပါပါတယ်ကျွန်တော်ကတော့မြန်မာနိုင်ငံရဲ့မီဒီယာကိုသိအထင်ကြီးသိလေးစားပါတယ်စက်တိလည်းအမြဲတမ်းကောင်းရပါတယ်အဲ့မီဒီယာတွေကြောင့်ဒီအဆင့်ကိုရောက်လာတယ်မီဒီယာဆိုတာကျွန်တော် professional media အပြင် citizen journalist တွေဒါလည်းမီဒီယာပါပဲဒီမီဒီယာတွေကွန်ရက်ကြောင့်ဒီလိုအဆင့်ကိုရောက်လာတာနိုင်ငံကသိလာတာဖြစ်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံကအခုလွန်ခဲ့တဲ့နှစ်အနည်းငယ်မှာအတော်အဆင့်ပွင့်လင်းလာတဲ့အခါမီဒီယာရဲ့အဆမတန်တိုးတက်လာပါတယ်။သတင်းသမားတွေမီးရဲမီးခွန်းတွေကျွန်တော်အင်မတန်ချီးကျူးပါတယ်သူတို့ရဲ့မီးတာဆိုတော့ဟိုဘက်ကဖြေတဲ့လူကခက်ခက်လန်ပြန်ပြီးရန်တွေ့နေတယ်။ဒါမီဒီယာဆိတ်ရှည်တိခံပြီးတော့ပေါ့ဗျာအဲ့ဒါကိုသူတို့လူချင်းနဲ့မီးခွန်းကိုရအောင်သူမီးတာကျွန်တော်အင်မတန်ချီးကျူးတယ်တော်တယ်လို့ချီးကျူးပါတယ်။ဆိုတော့သူတို့ရဲ့စွမ်းအင်ဟာဘလောက်ကြီးမားတယ်ဆိုတာကို
ကျွန်တော်တို့အတန်လွင့်စီစဉ်ထုတ်လွှင့်နေတဲ့ဟာတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ရှင်ဒီအခုဖြစ်နေတဲ့စစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေမှာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ DCRP ကိုခေါ်တဲ့ပြည်သူ့တော်ကူစားပြုကော်မတီကိုကူစားပြုပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာမြေတမ်းကိုယ်စားလှယ်တမ်းမကြီးဦးကျော်မိုးထွန်းကိုနိုင်ငံတော်သစ္စာဖောက်ပြမှုပုံမှန်တင်းတင်းနဲ့နဲ့တရားစွဲတယ်လို့လည်းပြောသွားပါတယ်။မန္တလေးကမှာဒီမိုကရေစီနှိမ့်ချရွေးကောက်ပွဲတစ်ခုရဲ့ရလဒ်ကိုပြောင်းပြန်လှန်ပစ်ဖို့စစ်တပ်ကကြိုးစားနေပြီးစန္ဒပြသူတွေကိုရဲဆက်ဆက်ဖြိုခွဲနေတဲ့က
ဆိုင်ရာမှတ်တမ်းတွေကိုစုဆောင်းသိမ်းဆည်းပေးပို့ဖို့မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ IIMM ကဒီကနေ့ပန်ကြားလိုက်ပါတယ်။အနာဒေမှုနဲ့ဆက်ဆက်တဲ့အဖြစ်အပျက်တွေကိုအနိကဆောင်ကြည့်နေပြီးစိတ်ထင်တယ်လို့ဖန်ဆီးထောင်ကြတာနှိမ့်ဆက်ညှဉ်းပန်းတာအစားဖြောက်တာနဲ့အနာဒေမှုကိုစန့်ကျင်ကောက်ကွက်ပြီးငြိမ်းချမ်းစွာဆန္ဒပြသူတွေကိုသေစီလောက်တဲ့ဤတွေအပါအဝင်အင်အားသုံးဖြူခွဲတာစတာတွေနဲ့ပတ်သက်တဲ့အထောက်အထားတွေကို IIMM ကစုဆောင်းနေတယ်လို့ဒီကနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။မြန်မာနိုင်ငံကတရုတ်အကျိုးစီးပွားတွေကိုအလေးထားပြီးတော့ပို့ပြီးတော့အကောက်ကပေးဖို့တရုတ်နိုင်ငံကဒီကနေ့ထပ်ပြောပါတယ်မြန်မာနိုင်ငံခြေနေနဲ့ပတ်သက်လို့ပူရဲမင်းကြီးကဒီကနေ့ဝမ်းနဲ့ကြေကွဲစွာထပ်ပြောသွားပြီးတော့မြန်မာနိုင်ငံလမ်းတွေပေါ်မှာဒူးထောက်ပြီးအကြမ်းဖက်မှုရပ်တန့်ပါလို့ပြောပြစေဆိုပြီးဒီကနေ့ဝတ်ပြုစုတောင်းပွဲတွင်ပြောသွားပါတယ်ခင်ဗျာ ဘိုရူညာဘက်ဗီယိုဒါမင်းစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီညဒါမင်းစီစဉ်တွေထုတ်လို့ရမှုကမဆုမှုပါ။ဒါပိုင်းအင်ဂျင်နီယာကချော့စတန်မော့ဖြစ်ပါတယ်။ဗီယိုမှာပိုင်းကြတာပြင်းနေမနေ့ဖက်စီစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိထုတ်လို့မှာဖြစ်ပါတယ်။ဗီယိုကိုနားဆင်နေတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ဗီယိုရဲ့သောရရှင်များနဲ့တကောမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေ
This program has